Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်အောင်စု Washington DC ကနေ2015ခုနှစ်မေလ31ရက်တနင်္ဂနွေနေ့မနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ3240နဲ့49ရိုးကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါ။တောင်တရုတ်ပင်လယ်ထဲမှာနေပြည်တော်ဆန်ချောင်းပြတဲ့တရုတ်ရဲ့လူရဲ့ပြည်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးကဥပဒေပြောဆိုပါတယ်။လျှပကန်းလွန်မြေထဲပင်လယ်မှာရွှေပြောင်းဝင်ရောက်သူ4200ကျော်ကိုတရက်ထဲနဲ့ကယ်တင်လိုက်ပါတယ်။ FIFA အပေါ်အကျင့်ပြတ်ချဆမှုတွေနဲ့စုံစမ်းစစ်ဆေးနေတဲ့ကိစ္စအတူနဲ့မဆိုင်ကြောင်းဥက္ကဋ္ဌဆက်ပလက်တာကပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့
ဒီအုပ်ချုပ်သူစစ်ဆိုးရပဲအဲ့ဒီကိစ္စတွေကိုလုပ်နေတယ်ဒါကြောင့်မို့သူတို့ကိုယ်တိုင်လုပ်တဲ့ကိစ္စဖြစ်တဲ့အတွက်တပည့်ရင်လုပ်ကြံ
12နှစ်ပြည့်ခဲ့ပြီဖြစ်တဲ့တပည့်ရင်အကြမ်းဖက်ဖြုတ်ခွင်းမှုမှာကိုယ်တိုင်ကြုံခဲ့ရသူတွေရဲ့အခုလိုပြောကြားသံတွေကိုလည်းကြားဖို့ရှိပါတယ်ဒီအကြောင်းပြင်မနေ့ကစတင်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ညီလာခံမှာဘာတွေဆွေးနွေးခဲ့ကြသလဲဒီသတင်းတွေအပါအဝင်မြန်မာဒီမိုကရေစီအလားအလာကိုခန့်မှန်းနိုင်မှုအတွက်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေရဲ့အထောက်ပတိကိုလေးလာဆန်းစစ်ထားတဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့ American Indian 3အင်္ဂလိပ်သင်ခန်းစာအရှိကိုလည်းလေးလာရဖို့ရှိပါတယ်ရှင်။ဒါတွေကိုအလှမ်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့မှတ်ရင်ကျင်းနိုင်ကကြေညာပေးပါမယ်ရှင်။
တောင်တရုတ်ပင်လယ်မှာတရုတ်နိုင်ငံကပိုင်နက်နယ်မြေတွေတမန်ရယူတဲ့လူဆောင်ချက်တွေဟာနိုင်ငံတကာစီးပင်းစည်းကမ်းတွေကိုကျော်လွန်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကပြောလိုက်ပါတယ်။ဒါအပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာတွေမှာစစ်ဖက်အမြင်နဲ့နောက်ထပ်ဘယ်လိုလူဆောင်ချက်မျိုးကိုမဆိုအမေရိကန်ပြည်ထောင်စုကဆန့်ကျင်တယ်လို့လည်းဆိုပါတယ်။တရုတ်ကကျွန်းတွေဆောက်လုပ်နေတဲ့ပမာဏနဲ့လူလုံကျွန်းတွေမှာစီးရေးအမြင်နဲ့နောက်ထပ်လှုပ်လာနိုင်ခြေတွေအပေါ်အမေရိကန်ပြည်ထောင်စုကအထူးပဲစိုးရိမ်နေတယ်လို့စင်ကာပူမှာကျင်းပတဲ့လူညုံရေးဆိုင်ရာအစိမ့်ညီလာခံတစ်ခုအတွင်းကာကွယ်ရေးဝန်ကြီးကာတာကစနေနေ့မှာပြောပါတယ်။တောင်တရုတ်ပင်လယ်ပိုင်နက်ကိုပြန်ရဖို့လုပ်တဲ့နေရာမှာနယ်မြေပိုင်ဆိုင်တယ်လို့ပြောထားတဲ့တခြားဘယ်နိုင်ငံထက်မဆိုတရုတ်ကပိုခီးရောက်ပြီးတော့ပိုမြန်မြန်လှုပ်ထားတယ်လို့ရှန်ဂရီလာဆွေးနွေးပွဲတက်ရောက်တဲ့အာရှပစိဖိတ်ဒေသတော်ဝန်ကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။တယန်ဇာဒအရင်းမြစ်ပေါ်ကျော်ဝပြီးကမ္ဘာလုံးဆိုင်ရာအဓိကရေကြောင်းလမ်းမတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်နယ်နိမိတ်အားလုံးနီးပါးဟာသူတို့ရဲ့အချုပ်အခြာအာဏာပိုင်မှုအောက်မှာရှိတယ်လို့တရုတ်ကပြောထားပါတယ်
။နိုင်ဂျီးရီးယားသမ္မတအကြမ်းတစ်ဆာချိန်ဆပြီးတဲ့နောက်တနေ့စနေနေ့ကနိုင်ငံရဲ့အရှေ့မြောက်ပိုင်းမှာရှိတဲ့မိုက်ဒူဂါရီမြို့မှာဘိုကိုဟာရန်စစ်သွေးကြွအုပ်စုတိုက်ခိုက်မှုကြောင့်လူပေါင်းအနည်းဆုံး26ဦးသေဆုံးခဲ့ပါတယ်။မိုက်ဒူဂါရီမြို့ကလူနေအိမ်တွေစီကို RPG ဒုံးကျည်လောက်ချနဲ့ပစ်ခတ်ခဲ့ပြီးနိုင်ပိုင်းအကြားဗလီကျောင်းတစ်ခုမှာလည်းအသေးခံဘုံးဖောက်ခွဲမှုကြောင့်လူပေါင်းအနည်းဆုံး18ဦးသေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်လူပေါင်းဒါဇင်နဲ့ချီပြီးဒဏ်ရာရခဲ့ပါတယ်။တောက်ကြနေကနိုင်ဂျီးရီးယားသမ္မတအသစ်ဖြစ်တဲ့မူဟာမဒူဘူဟာရီရဲ့ကျန်းသက်စာချိန်ဆပွဲကျင်းပခဲ့တာပါ။ဘိုကိုဟာရန်အုပ်စုကိုစစ်ရေးအရာတိုက်ခိုက်ချေမုံနှိမ်နင်းသွားမယ်လို့သမ္မတအသစ်တဦးအနေနဲ့ကတိပေးပြောဆိုခဲ့ပါတယ်။စနေနေ့ကတိုက်ခိုက်မှုဖြစ်ပြီးနောက်လက်နက်ကိုင်လူငယ်ဒေသခံတပ်ဖွဲ့တွေကနေလမ်းမတွေပေါ်ထွက်ပြီးဘိုကိုဟာရန်အဖွဲ့ကတိုးချက်တိုက်ခိုက်လာတာကိုပြန်ပြီးခုခံကာကွယ်နေတယ်လို့မျက်မြင်သက်သေတွေကပြောပါရရှင်။
စီးရီးယားနိုင်ငံအလပ်ပိုမြို့ကအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်တွေထိန်းချုပ်ထားတဲ့နေရာတွေကိုစီးရီးယားအစိုးရစစ်တပ်ရဟန်းရင်တွေကစနေနေ့မှာဖောက်ခွဲရေးပစ္စည်းတွေအပြည့်ထည့်ထားတဲ့စီပိုင်းဘုံတွေပစ်ချတိုက်ခိုက်ပါတယ်။တိုက်ခိုက်မှုကြောင့်အရသာအများစုဖြစ်တဲ့လူ82ယောက်သေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရပါတယ်။အလပ်ပိုကျစ်လက်ဒေသ El Bab မြို့က Souk El Ha လို့ခေါ်တဲ့လူစီကားတဲ့ဈေးတစ်ခုကိုလေကြောင်းကတိုက်ခိုက်တာမှာအမျိုးသားတွေကြီးဖြစ်တဲ့လူ59ဦးသေဆုံးတယ်လို့ပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ဒီအဖွဲ့ဟာတက်ကြွလှုပ်ရှားသူတွေနဲ့ချိတ်ဆက်ပြီးတော့စီးရီးယားကအကြမ်းဖက်တိုက်ခိုက်မှုအခြေအနေတွေကိုမှတ်တမ်းတင်နေတဲ့အဖွဲ့ပါ။အာလပိုမြို့မှာတပုံတွေထိန်းချုပ်ထားတဲ့ရှားအရက်မှာတော့ပေါက်ကွဲမှုတစ်ခုကြောင့်နောက်ထပ်လူ12ဦးထက်မနည်းသေဆုံးပြီးအများစုဟာမိသားစုတစ်ခုတည်းကပါ။အရက်ဖက်ဈေးတစ်ခုကိုပုံကျက်တိုက်ခိုက်တဲ့ပေါ်နိုင်ငံတကာကအပြင်းထန်ဆုံးပြစ်တင်ရှုတ်ချတဲ့နယ်လူစီးရီးယားဆိုင်ရာကုလသမဂ္ဂအထူးသဖြင့်စတက်ဖန်ဒီမစ္စထရာကပြောပါတယ်။စီးရီးယားလေတပ်ကကိုပိုင်နယ်ကိုခွဲခြားတတ်မှမှုမရှိဘဲတိုက်ခိုက်တာဟာလုံးဝလက်ခံနိုင်ပွဲမရှိဘူးလို့ဆိုပါတယ်။ဒါ့အပြင်စီပိုင်းဘုံတွေအုံပြတာကိုရပ်ပစ်ရမယ်လို့လည်းပြောပါတယ်
။ပြီးခဲ့တဲ့နှစ်ကအကျဉ်းသားလဲလှယ်ရေးအစီအစဉ်အရအမေရိကန်ပြည်ထောင်စုကလွှတ်ပေးလိုက်တဲ့အကြီးတန်းတာလီဘန်သဘုံအဖွဲ့ဝင်5ဦးရဲ့ခရီးသွားလာခွင့်ပိတ်ပင်ထားတဲ့ရက်ကာလဒီကနေ့တနင်္ဂနွေနေ့မှာကုန်ဆုံးမှာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်သဘုံတွေ9နှစ်နီးပါးဖမ်းဆီးထားတဲ့အမေရိကန်စစ်သားတအုပ်ကိုပြန်လွှတ်ပေးဖို့အလဲအလှယ်လုပ်တဲ့အနေနဲ့သူတို့9ဦးကိုမနစ်က အမေရိကန်ကပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ကာတာနိုင်ငံကိုရောက်ရှိနေခဲ့တာဖြစ်ပါတယ်။တာလီဘန်တိုက်ခိုက်ရေးဖွဲ့ဝင်ဟောင်းတွေအနေနဲ့အာဖဂန်နစ္စတန်မှာရှိတဲ့တိုက်ပွဲစီကိုပြန်ပြေးသွားမှာဖြစ်တဲ့အတွက်အခုလိုသူတို့ငါးဦးရဲ့ခီးသွားလွာခင်းကန့်သက်ချင်းကုံဆုံးကန်ဒီမှာအမေရိကန်လွှတ်တော်အမတ်တွေနဲ့အာဖဂန်ငြိမ်းချမ်းရေးညှိနှိုင်းဆောင်ရွက်နေသူတွေကစိုးရိမ်မကင်းဖြစ်ခဲ့ကြပါတယ်။အမေရိကန်အစိုးရကတော့သူတို့တွေဟာအာဖဂန်နဲ့ကာတာအစိုးရတွေနဲ့အနီးကပ်ဆက်ဆံရေးရှိနေသေးပဲလို့ပြောပေမဲ့ခီးသွွားလွာခွင့်အကန့်အသတ်ကိုထပ်ပြီးတိုးမလားဆိုတာကိုတော့အများပြည်သူရှေ့ဆွေးနွေးပြောဆိုခြင်းမရှိပါဘူး။သူတို့၅ဦးရဲ့ခီးစဉ်နဲ့ပတ်သက်လို့အခုချိန်မှာအသေးစိတ်ပြောဆိုဖို့မရှိဘူးလို့လည်းတာလီဘန်ပြောခွင့်ရပုဂ္ဂိုလ်က VOA ကိုစနေနေ့ကပြောပါရရှင်။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ကနေတနင်္ဂနွေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရွှေပြောင်းဝင်ရောက်သူ4200ကျော်ကိုလေပြာကမ်းလွန်ပင်လယ်ထဲမှာတရက်ထဲနဲ့ကယ်တင်လိုက်ပါတယ်။ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေမှာကောင်းမွန်တဲ့နေထိုင်မှုဘဝရဖို့အတွက်မြေထဲပင်လယ်ကိုဖြတ်ပြီးအဲ့ဒီနိုင်ငံတွေစီသွားဖို့ကြိုးစားကြတာလို့အီတလီတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အီတလီရေတပ်၊ဂျာမန်၊အိုင်ယာလန်၊ဘယ်လ်ဂျီယံနဲ့ပြည်တွင်သင်္ဘောတွေရဲ့အထောက်အကူနဲ့အီတလီကမ်းရိုးတန်းဆောင်တပ်ကကူညီကယ်ဆယ်ရေးလုပ်ငန်း22ကြိမ်လုပ်ခဲ့တာပါ။ရွှေပြောင်းဝင်ရောက်သူ4243ဦးကိုစီစီလီကျွန်းအပါအဝင်အီတလီတောင်ပိုင်းကျွန်းတွေစီခေါ်သွားပါတယ်။ငါးဖန်တင်မော်ဒစင်ပေါ်မှာလူသေအလောင်း18လောင်းနဲ့ရာဘာလီတွေကိုတွေ့ရတယ်လို့ကန်ယုဒန်ဆောင်တပ်ကပြောပါတယ်။သေဆုံးသူတွေဘယ်နိုင်ငံသားဖြစ်တယ်ဆိုတာနဲ့သေဆုံးရတဲ့အခြေအနေတွေကိုမသိရသေးပါဘူး။ဒါပေမဲ့လည်းပုံမှန်အားဖြင့်စုတ်ချချာရေရင်တွေပေါ်မှာအားပြတ်တာ၊ရေငတ်တာ၊နေတန်ရေတန်နဲ့လေတန်ထိတာအကြမ်းဖက်ဆက်ဆံခံရတာလို့ဆိုရတဲ့အခြေအနေတွေကြုံကြရတယ်လို့အီတလီတာဝန်ရှိသူတွေကပြောလို့ရှိပါတယ်။ပင်လယ်ကိုဖြတ်ပြီးအန်ဒရီများလာတဲ့ခီးကိုဆွန်စားသွားကြတဲ့ရွှေပြောင်းဝင်ရောက်သူအရေအတွက်ဟာမကြသေးခင်အချိန်တွေအတွင်းပိုတိုးလာတာပါ။မြောက်အာဖရိကဒေသကရွှေပြောင်းဝင်ရောက်သူအများအပြားစုဝေးရနေရဖြစ်တဲ့လိပြားမှာအခြေအနေတွေပိုဆိုးလာတာကြောင့်အခုလိုတိုးလာတာဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်
။ FIFA ဥက္ကဋ္ဌအဖြစ်ပြန်အရွေးခံရတဲ့ Sepp Blatter ဟာ FIFA ဘောလုံးအဖွဲ့ချုပ်ရဲ့ American Dollar တန်150ကျော်လက်စားမှုအရှုပ်တော်ပုံနဲ့ကင်းရှင်းတယ်လို့ပြောဆိုလိုက်ပါတယ်။သူကိုထိခိုက်လိမ့်မယ်ဆိုတာမျိုးစိုးရိမ်မှုမရှိကြောင်းလဲဒီသတင်းပတ်အစောပိုင်းကအမေရိကန်အစိုးရဌာနတွေရဲ့စုံစမ်းထောက်လှမ်းမှုကိုရည်ရွယ်ပြီးဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာသတင်းတောက်တွေကိုဘလက်တာကပြောဆိုခဲ့တာပါ2010ကမ္ဘာဖလားပွဲကိုတောင်အာဖရိကနိုင်ငံမှာကျင်းပရေးမဲပေးဖို့ CONCACAF လို့ခေါ်တဲ့အမေရိကန်မြောက်ပိုင်းနဲ့အလဲပိုင်းကာရေဘီယံဘောလုံးအဖွဲ့ချုပ်ကတာဝန်ရှိသူတွေကိုဒေါ်လာ10သန်းလွှဲပြောင်းပေးခဲ့တယ်ဆိုတော့အမေရိကန်ရဲ့ဆွဆွဲချက်မှာအဲ့ဒီအချိန်ကသူဟာ FIFA ရဲ့အစစ်မြစ်အရာရှိမဟုတ်ဘူးလို့လဲဆိုပါတယ်။ဒါ့အပြင်ရုရှားနဲ့ကာတာနိုင်ငံမှာကျင်းပမဲ့2018နဲ့2022ခုကမ္ဘာဖလားပွဲတွေအတွက် FIFA အနေနဲ့ဘာမှအပြောင်းလဲရှိမှာမဟုတ်ဘူးလို့ Blatter ကသတင်းတောက်တွေကိုပြောသွားပါတယ်ရှင်။
ဥရောပသမဂ္ဂ EU ရဲ့ထိပ်တန်းတာဝန်ရှိသူ89ဦးကိုရုရှားကခီးသွွားလာခွင့်ပိတ်ပင်လိုက်တာဟာယူကရိန်းငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုထိခိုက်စေနိုင်တယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းမှာသတင်းတောက်တွေကိုစကားပြောတဲ့အချိန်တွင်ဂျာမန်နိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကခီးသွွားလာခွင့်ပိတ်ပင်တာကိုဝေဖန်ပြီးတော့ရုရှားနိုင်ငံအနေနဲ့ပိုပြီးပွင့်လင်းမြင်သာမှုရှိအောင်လုပ်ဖို့တောင်းဆိုပါတယ်။ဥရောပတိုက်လည်းမှာကာလရှည်ဖြစ်နေပြီးအန်ဒရီဂျီတဲ့ပြည်ပခါကိုဖြည့်ဆင်းဖို့ကြိုးစားနေချိန်မှာဒီလိုလောရွက်ကအထောက်အကူဖြစ်စေမှာမဟုတ်ဘူးလို့ Mr. Steinmeier ကပြောပါတယ်။ရုရှားရဲ့အမိမဲစင်ထဲမှာပါတဲ့အတွက်ဂုံယူတယ်လို့ဥရောပထိပ်တန်းတာဝန်ရှိသူအများပြားကပြောတာကိုအဓိကသတင်းဌာနကြီးတွေကဖော်ပြပါတယ်။ဥရောပတန်တမန်တွေကိုဂျာတာပရီနေကချပြတဲ့စင်ထဲမှာရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းအရှေ့ပိုင်းကိုရုရှားနယ်တဲ့တူတူနဲ့ပေါ်ဝေဖန်ပြောဆိုတဲ့အရင်တုန်းကနဲ့လက်ရှိလွှတ်တော်ကိုယ်စားလှယ်တွေဝန်ကြီးချုပ်တွေနဲ့ဝန်ကြီးတွေပါဝင်ပါတယ်။အီရန်ရဲ့စစ်ဖက်နေရာဌာနတွေကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေဝင်ရောက်စစ်ဆေးဖို့ခွင့်ပြုမှာမဟုတ်ဘူးဆိုတာအီရန်နိုင်ငံကထပ်ပြောပါတယ်။နျူကလ িয়ার ရေးသဘောတူညီချက်တစ်ခုရဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်တို့ဂျနီဗာမြို့မှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့တာနဲ့မြောက်အီရန်ဘက်ကအခုလိုပြောတာပါ။အီရန်သိပ်မဲ့ပညာရှင်တွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကမေးမြန်းဖို့နဲ့စစ်ဖက်နေရာဌာနတွေကိုစစ်ဆေးဖို့ခွင့်ပြုချက်ပေးရေးကိစ္စဟာဆက်ဆက်ညှိနှိုင်းတဲ့အထက်မှာမပါဘူးလို့အီရန်ဆက်ဆက်ညှိနှိုင်းရေးအဖွဲ့ရဲ့ဒုတိယအကြီးအကဲအက်ဘက်စ်အာရက်ချီကပြောတာပါ။အီရန်စစ်ဖက်နေရာဌာနတွေကိုစစ်ဆေးဖို့ကိစ္စဟာအနောက်နိုင်ငံတွေရဲ့အဓိကတောင်းဆိုချက်တစ်ခုဖြစ်ပါတယ်။အီဂျစ်နယ်ပါအမေရိကန်နိုင်ငံသားတူကိုအီဂျစ်နိုင်ငံကနှစ်နှစ်နီးပါးအကျဉ်းချထားပြီးတဲ့နောက်စနေနေ့ကပြန်လှလိုက်ပါတယ်။တရားမဝင်ကြေညာထားတဲ့မွတ်စလင်ညီကိုရောများအဖွဲ့နဲ့ပတ်သက်မှုရှိတယ်ဆိုပြီးသူ့ကိုအကျဉ်းချခဲ့တာပါ။အ အီဂျစ်နိုင်ငံကမတော်ခခင်မှာအသက်28နှစ်အရွယ်မိုဟာမက်ဆူလ်တန်ကိုအီဂျစ်အနာပိုင်တွေကအီဂျစ်နိုင်ငံသားဖြစ်ကနေဆွလွန်ခိုင်းခဲ့ပါတယ်။သူကိုကာလရှိကြာထင်းထင်းထားတဲ့ပေါ်ကန့်ကွက်တဲ့အနေနဲ့ဆူလ်တန်ဟာ16လကျော်ကြာဆန္ဒခံဆန္ဒပြခဲ့ပါတယ်။သူ့ကျမ်းမာရေးအခြေအနေညှို့ယွင်းလာနေတယ်လို့မိသားစုကပြောပါတယ်ခင်ဗျာ။
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်တိန့်နဲ့မန်းအင်ဂျင်နိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ခုဆက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါမယ်။အရင်ဆုံးတော့တပည့်ရင်နှစ်ပတ်လည်သတင်းနဲ့ဆက်ပါမယ်ရှင်။တပည့်ရင်အကြမ်းဖက်လှုပ်ချက်မှုကြီးပေါ်ပေါက်ခဲ့တာ7နှစ်ကျော်ကြာခဲ့ပြီမယ်။ကျူးလွန်ခဲ့သူတွေကိုတရားဥပဒေအရအများပြည်သူရှေ့မောက်မှာဖော်ထုတ်ရေးယူနိုင်ခြင်းမရှိသေးတာကြောင့်လက်ရှိအစိုးရမှာတာဝန်အပြည့်ရှိတယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုတွင်သေဆုံးခဲ့သူတွေကိုဂုံပြူအောင်မြပွဲအခမ်းအနားကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့သခိုင်းတိုင်းတပဲရင်မြို့နယ်ကြည်ရွာနဲ့မုံရွာမြို့တို့မှာကျင်းပခဲ့ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကိုယ်တိုင်တက်ရောက်ခဲ့ပါတယ်။အပြည့်အစုံကိုတော့မန်းအင်ဂျင်နိုင်ကဆက်ပြောပြပါမယ်ရှင်။
မင်းကကြည်ရွာမှာကျင်းပတဲ့ဒီပရင်12နှစ်ပြည့်အခမ်းအနားမှာကိုရိုင်းတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကစွမ်းအရှင်ကြီးရဲ့အကြမ်းဖက်တိုက်ခိုက်မှုကိုတတ်နိုင်သလောက်အကာအကွယ်ပေးခဲ့ကြတဲ့ဒေသခံရွာသူရွာသားတွေကိုလည်းကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။အရင်စေဆိုးရလက်ထက်2003ခုနှစ်မေလ30ရက်နေ့ကစကိုင်းတိုင်းဒီပရင်မြို့နယ်ကြည်ရွာနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ဦးတင်ဦးတို့လိုက်ပါလာတဲ့ရင်တန်းကိုအမည်မသိတဲ့စွမ်းအားရှင်အဖွဲ့ဝင်တွေအကြမ်းဖက်ဝင်ရောက်တိုက်ခိုက်မှုကြောင့်မြန်မာပြည်သူတွေအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကအံ့ဩတုန်လှုပ်ခဲ့ကြပါတယ်။ဒီတိုက်ခိုက်မှုကြောင့်လူပေါင်းဒါဇင်နဲ့ချီသေဆုံးပြီးယာနဲ့ချီဒဏ်ရာရခဲ့တယ်လို့လူအခွင့်ရေးနဲ့ဥပဒေစိုးမိုးရေးလှုပ်ရှားနေတဲ့အဖွဲ့တွေကခန့်မှန်းထားပါတယ်။ဒီဖြစ်ရပ်ကိုထုတ်ဖော်အရေးယူတာမျိုးမရှိသေးတာကြောင့်လက်ရှိအစိုးရမှာတာဝန်အပြည့်ရှိတယ်လို့ဒီတိုက်ခိုက်မှုမှာကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းအဖွဲ့ဝင်တအုပ်ဖြစ်ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မခင်အေးမြင့်ကပြောပါရစေ
။ဒီအုပ်ချုပ်သူအစိုးရကခုချိန်ထိအောင်ကိုဘာမှလုပ်ကင်မပေးသေးဘူး။ဒါပေမဲ့သူတို့ရဲ့ဆနစ်နှစ်တာပြည့်သွားတယ်။သူတို့ရဲ့လုံပုံကင်ပုံပုံစံတွေဟာပြည်သူတွေကိုဒီမိုကရေစီဘက်တော်သားတွေကိုနှိမ်နှင်းချေဖြတ်တဲ့ပုံစံတွေရတော့ခုချိန်ထိအတူတူတွေပဲဆင်တူတွေပါပဲဒေါက်ခင်ဝဲသေဆုံးမှုလက်ပောင်းတောင်အကျန်းဖက်ခံရမှုတွေပြီးတော့အခုနောက်ဆုံးဖြစ်ပေါ်နေတဲ့ကလေးတွေရဲ့အကျန်းဖက်ခြင်းခံရပြီးတော့ကလေးတွေခုစားရဝင်ဆောင်မှာအဲ့ဒီဖြစ်စဉ်တွေအကုန်လုံးကအမားတို့ရေပန်းရင်အရေးခင်းမှာဖြစ်ပေါ်နေတဲ့သူတို့လုံရုံလုံစင်ရဲ့စနစ်တွေနဲ့ပဲလုံနေတယ်အဲ့တော့ဒီအုပ်ချုပ်သူစစ်ဆိုးရပဲအဲ့ဒီကိစ္စတွေကိုလုံနေတယ်ဒါကြောင့်မို့သူတို့ကိုယ်တိုင်လုံတဲ့ကိစ္စဖြစ်တဲ့အတွက်တပည့်ရင်လုံချံမှုရေးခင်းရလဲသူတို့ပေါ်မပြနိုင်တာဖြစ်ပါလေ
ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့တရားစွဲဆိုနိုင်ဖို့အသင့်ပြင်ဆင်ထားတယ်လို့တိုက်ခိုက်မှုမှာကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းအဖွဲ့ဝင်တအုပ်ဖြစ်ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့ဒေါ်ညွန့်ညွန့်ကပြောပါတယ်
အနီညွန့်တို့မှာလည်းအထောက်ထားတွေကတော့အများကြီးရှိပြီပေါ့နော်အထောက်ထားတွေအကုန်လုံးရှိတယ်အနီညွန့်တွေမြင့်မြင့်တက်တဲ့တွေလည်းရှိတယ်အမတို့ဘေးကဆိုက်ကယ်လေးကလေးတွေပါလေအကုန်ရိုက်ခံရတယ်။အမတို့ကအမိုးပါတဲ့အတွက်မှာရိုက်ပြီးတော့မနာဘူးဆိုပြီးတော့တယောက်ချင်းတယောက်ချင်းအကုန်လုံးအပေါ်ကနေရိုက်ချတယ်။အနီညွန့်ကိုကျတော့ရိုက်ပြီးရတဲ့7ဘေးလောက်15ဘေးလောက်ကိုဆွဲခေါ်ရတယ်။အရက်သား2ယောက်နဲ့ပစိုးခွင်းတိုင်းနေနေအဲ့ထက်မှာကြောက်ခဲတွေထားတွေဒုတ်တွေပါတယ်။အဲ့နဲ့အနီညွန့်လည်းရိုက်တယ်။အနီညွန့်တို့အဖွဲအကုန်လုံးကပင်းရင်းကြီးတွေအကုန်လုံးကိုကြောရတယ်ဓာတ်တွေခေါ်ထားတယ်။အကုန်လုံးအနီညွန့်တို့ရှိမှအင်းကြီးမပါဘလို့ရှိရဲအကုန်လုံးယောက်ျားမိန်းမအကုန်လုံးဓာတ်နဲ့ခွဲပစ်တယ်
ဒီပရင်တိုက်ခိုက်မှုပြပြချင်းစစ်အစိုးရဟာဒေါက်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးနေအိမ်အကျယ်ချုပ်ချထားခဲ့တယ်လို့ဥတည်ဦးအပါဝင်အဖွဲ့ဝင်အများအပြားကလည်းနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြခဲ့တာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေကိုအလှည့်မပေးခင်မှာနိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့ညီလာခံသတင်းကိုကြည့်အောင်ပါ။ဒီမိုကရေစီစနစ်ကိုဖော်ဆောင်နေပါတယ်ဆိုတဲ့စစ်အစိုးရတစ်ဖြစ်နဲ့အရတားအစိုးရလက်ထက်မှာနိုင်ငံရေးကျင်းသားရေးအတွက်ဟာတဖြည်းဖြည်းများပြားလာနေတယ်လို့နိုင်ငံရေးကျင်းသားရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။မနေ့စနေနေ့ကစတင်လိုက်တဲ့နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ရဲ့နှစ်ရက်ကြာညီလာခံအတွင်းလက်ရှိအကျဉ်းချခံနေစေနိုင်ငံရေးကျင်းသားတွေရဲ့အခြေအနေတွေအပြင်နိုင်ငံရေးကျင်းသားဥယျာဉ်တိုးများလာနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။အပြည့်အစုံကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါရရှင်။
တိုင်းနယ်ပြည်နယ်အသီးသီးကနိုင်ငံရေးအကျဉ်းသားဟောင်းအနေနဲ့စုစည်းထားတဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ရဲ့ညီလာခံကိုရန်ကုန်မြို့တင်ငန်းကျုံမြို့နယ်ဓမ္မပီယာကျောင်းတိုက်မှာမေလ30ရက်နေ့ကနေဇွန်လ1ရက်နေ့အထိနှစ်ရက်တာကျင်းပမှာဖြစ်ပါတယ်။ဒီညီလာခံကိုကိုယ်စားလှယ်150ခန့်တက်ရောက်ခဲ့ပါတယ်။ညီလာခံရဲ့ပထမနေ့မှာတော့လက်ရှိနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြပြီးနောက်ထပ်တာဝန်ယူမဲ့ကိုယ်စားလှယ်15ဦးကိုလည်းရွေးချယ်ခဲ့ကြပါတယ်။ညီလာခံမှာတော့ဒီနှစ်အပိုင်းခြားအတွင်းမှာနိုင်ငံရေးအကျဉ်းသားအရေအတွက်များလာပြီးလက်ရှိအကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသား900လောက်ရှိနေပြီဆိုပြီးရွေးချယ်ခံရတဲ့ကော်မတီဝင်ဖြစ်တဲ့ကိုသက်ဦးကဆိုပါတယ်
163ယောက်ရှိနေတယ်ပြစ်ဒဏ်ပေးခံပြီးတဲ့နိုင်ငံရေးအကျဉ်းသား163ယောက်ရှိပြီးတော့အမှုရင်ဆိုင်တဲ့ဥယျာဉ်မှာလည်း5ကျော်ရှိ900နီးပါးလောက်ရှိသူတစ်ချက်ကလည်းကြဝါပြီနောက်ထပ်အမှုကိုရင်ဆိုင်ရတာရှိတယ်လေမော်နီမောက်ပို့ပြီးတော့များလာတယ်ပေါ့များလာတယ်ခက်စိတ်စိတ်ဖြစ်လာတယ်အရင်တော့ကတရားဆဲဆုပ်ပြီးတော့သူတို့အမှုမရင်ဆိုင်ရသေးတဲ့လူတွေကိုလည်းအခုအမှုဟောင်းနေနဲ့အဲ့လိုပြန်ခေါ်ပြီးတော့လောက်ကင်နေတာတွေတွေ့နေရတယ်
နိုင်ငံရဲ့ကျင်းသားဟောင်းများအဖွဲ့ဟာပြည်ရင်းမှာအခြေစိုက်လှုပ်ရှားနေတဲ့အဖွဲ့ဖြစ်ပြီးတိုင်းနဲ့ပြည်နယ်အသီးသီးမှာနိုင်ငံရဲ့ကျင်းသားဟောင်းကွန်ရက်တွေနဲ့ဖွဲ့စည်းကနိုင်ငံရေးကြောင့်အကျဉ်းကျနေသူတွေကိုကူညီပေးနေတာဖြစ်ပါတယ်။လက်ရှိမှာတော့သူတို့ရဲ့လုပ်ငန်းစဉ်တွေကိုအာဏာပိုင်တွေကဟန့်တားတာမျိုးတွေမရှိပေမဲ့စောင့်ကြည့်သတင်းယူနေတာတွေကတော့ရှိနေတယ်လို့ဆိုပါတယ်။ဂျွန်လာတရက်နေ့မှာတော့ကော်မတီဝင်တွေနဲ့နေမြို့အသီးသီးကနိုင်ငံရေးအကျဉ်းသားကွန်ရက်အဖွဲ့ဝင်တွေတွေ့ဆုံကြမှာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဟာပြည်ပအခြေစိုက်နိုင်ငံရေးအကျဉ်းသားများကူညီစောက်ရှောက်ရေးအဖွဲ့ AAPP နဲ့လည်းအကျဉ်းသားရေးရာကိစ္စတွေကိုပူးပေါင်းဆောင်ရွက်ခဲ့ကြသလိုနိုင်ငံရေးအကျဉ်းသားများစီးပွားရေးကော်မတီမှလည်းအဖွဲ့ဝင်အဖြစ်ပူးပေါင်းပါဝင်တဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်ရှင်
မဲအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို kHz 925 kHz 9433ညနဲ့ kHz 6343တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့အင်တာနက်စာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။မကြာခင်မှာတော့ American Indian 3နှုန်းတွေကိုလေ့လာကြရမှာပါရှင်။အခုတော့မြမရေး3သက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မြမဒီမိုကရေစီအလားအလာကိုခန့်မှန်းနိုင်ဖို့အတွက်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေရဲ့အထောက်ပတိကိုလေ့လာဆန်းစစ်ထားတဲ့စာတန်းကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းက3သက်တင်ပြထားပါတယ်ရှင်။
ပြည်တော်စုလွှတ်တော်ကိုလေ့လာစမ်းစစ်ထားတဲ့ပြင်သစ်ပညာရှင်ဒေါက်တာရီနော့အေဂတူရဲ့စာရန်ကိုဒီကနေ့တင်ပြပါမယ်။ဂျာမနီနိုင်ငံဟမ်ဘတ်တက္ကသိုလ်အာရှရေးရာဌာနကလွန်ခဲ့တဲ့နှစ်စက်တင်ဘာမှာထုတ်ဝေတဲ့စာရန်ဖြစ်ပါတယ်။မြန်မာ့ခေတ်မြန်မာရေးရာကိုလေ့လာနေသူဒေါက်တာအေဂတူဟာလွန်ခဲ့တဲ့ဖေဖော်ဝါရီလကပဲနေပြည်တော်ကိုတွားရောက်လေ့လာခဲ့ပါသေးတယ်။အမိတ်နာဂာနဲ့အာနာရှင်စနစ်ကမွေးထုတ်လိုက်တဲ့လွှတ်တော်စနစ်ကိုလေ့လာတဲ့အခါမှာအရက်သားကြီးပါဝင်တဲ့အစိုးရပေါ်ထွက်လာဖို့အလားအလာရှိတယ်လို့ဆိုပါတယ်။ပြည်ခိုင်ပြိုးပါတီကြီးစိုးတဲ့လွတ်တော်ဖြစ်လို့ဗိုလ်ချုပ်ဟောင်းလူကြီးချုပ်ကင်ထားတဲ့အဖွဲ့အစည်းပဲဖြစ်ရမယ်ဆိုတဲ့အမြင်မျိုးကိုအေဂတူကလက်မခံပါဘူး။ဒါကြောင့်မြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ထုတ်ဝေထားတဲ့အယတစစ်တာကုစလေ658ဦးရဲ့အထောက်ပတိတွေကိုအခြေခံလေ့လာသုံးသပ်တယ်လို့ဆိုပါတယ်။ကုစလေတို့ရဲ့လူမှုရေးပညာရေးဘာသာရေးလူမျိုးရေးစီးပွားရေးစတဲ့နောက်ခံအခြေအနေတွေကိုလေ့လာပါတယ်။ကောင်းဆောင်ပိုင်းကပုဂ္ဂိုလ်တွေရဲ့အခြေအနေမှာအပြောင်းအလဲဖြစ်လာတာကိုကြည့်ရင်အသွင်ကူးပြောင်းမှုကိုခံမနိုင်တယ်လို့ဆိုပါတယ
်စစ်တပ်ကိုယ်စားလှယ်166ဦးအပါအဝင်လွှတ်တော်ကိုယ်စားလှယ်658ဦးရဲ့အထုပ်ပတိအကျဉ်းတွေကိုလေ့လာတဲ့အပြင်ပြည်ထောင်စုလွှတ်တော်အမတ်39ဦးကိုလည်းအေဂတူကတွဲဆုံမေးမြန်းပါတယ်2010ရွေးကောက်ပွဲအနိုင်ရသူထဲမှာအမျိုးသမီး400ကျိုင်နှုန်းသာရှိပေမဲ့ဂျားဖြတ်ရွေးကောက်ပွဲမှာတော့2900ကျိုင်နှုန်းဟာအမျိုးသမီးအမတ်တွေဖြစ်နေပါတယ်စစ်တပ်ကိုယ်စားလှယ်ထဲမှာလည်းအမျိုးသမီးစစ်ဗိုလ်2ဦးပါဝင်လာတာမို့လွှတ်တော်ကိုယ်စားလှယ်900ကျိုင်နှုန်းလောက်ဟာအမျိုးသမီးဖြစ်နေပါတယ်။အရသာလွှတ်တော်အမတ်ရဲ့ပြန်မျှသက်တမ်းဟာ58နှစ်ဖြစ်ပြီးစစ်တပ်ကိုယ်စားလှယ်ရဲ့ပြန်မျှသက်တမ်းကတော့44နှစ်ဖြစ်ပါတယ်။လူမျိုးအရကြည့်ရင်ဗမာက80ရာခိုင်နှုန်းဖြစ်ပြီးအခြားတိုင်းရင်းသားတွေက30ရာခိုင်နှုန်းနေရာယူထားတာတွေ့ရပါတယ
်။ပြည်ထောင်စုလွှတ်တော်ကစစ်တပ်ကိုယ်စားလှယ်166ဦးမှာတော့90ရာခိုင်နှုန်းနီးပါးဟာဗမာဖြစ်ပြီးရခိုင်12ဦးရှမ်း2ဦးနဲ့ကရင်2ဦးသာပါဝင်ပါတယ်။အရသာကိုယ်စားလှယ်90ရာခိုင်နှုန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပြီးခရစ်ယာန်52ဦးနဲ့မွတ်စလင်3ဦးသာရှိပါတယ်။ဒါပေမဲ့ကိုယ်စားလှယ်အားလုံးဟာဘာသာရေးအမြင်မရှိတဲ့နိုင်ငံရေးပါတီတွေကလာကြတာဖြစ်ပါတယ်။စ စစ်တပ်ကိုယ်စားလှယ်အားလုံးဗုဒ္ဓဘာသာဝင်ဖြစ်နေတာကိုကြည့်ရင်ဗမာဖြစ်ဖို့တဲ့ဗုဒ္ဓဘာသာဝင်ဖြစ်ဖို့ကပိုအရေးကြီးတယ်လို့ဖြစ်နေပါတယ်။တိုင်းပြည်အတွက်ဥပဒေစည်းမျဉ်းပြတ်ထားမဲ့လွတ်တော်ကိုယ်စားလှယ်တွေဟာလူ့ရေးစဉ်အကျော်အမော်တွေမှုပညာရေးအချင်းဟာအရေးကြီးပါတယ်။လွတ်တော်ကိုယ်စားလှယ်83ရာခိုင်နှုန်းဟာတက္ကသိုလ်ဘွဲ့ရတွေဖြစ်နေတာတွေ့ရပါတယ်။
ပါရဂူဘွဲ့ရကိုယ်စားလှယ်ထဲမှာအရတား၈ဦးနဲ့စစ်သား၄ဦးရှိပါတယ်။မာစတာဘွဲ့ရတဲ့ကိုယ်စားလှယ်ထဲမှာအရတား32ဦးနဲ့စစ်သား52ဦးရှိပါတယ်။ BA, BSc, LLB, MBBS စတဲ့ဘွဲ့တွေရထားတဲ့ကိုယ်စားလှယ်ထဲမှာအရတား336ဦးနဲ့စစ်သား112ဦးရှိပါတယ်။စစ်တပ်ကိုယ်စားလှယ်အလုံးဟာဘွဲ့ရအရာရှိတွေဖြစ်နေပါတယ်။အရတားအမှတ်ထဲမှာ100တန်းပညာသာရှိသူ100ရာခိုင်နှုန်းပဲရှိပါတယ်။ကိုကန့်နဲ့ဝါအမတ်တွေထဲမှာမြမစာ၄တန်းနဲ့တရုတ်စာ၁၀တန်းအထိတင်ပူးသူတွေရှိပါတယ်။ကြောင်းမနေဘူးတဲ့အမတ်တဦးသာရှိပါတယ်။အရသာကိုစလဲတွေထဲမှာ၄၀ရာခိုင်နှုန်းကသာစစ်မှုဒဏ်ဟောင်းဖြစ်ပါတယ်။အများစုကစီးပွားရေးလုပ်ငန်းရှင်တွေဖြစ်ပါတယ်။လွှတ်တော်နှစ်ခုလုံးမှာဥပဒေလောကကလာသူ28ဦးသာရှိပါတယ
်။ဆက်အာနာရှင်စနစ်ကအရသာတပိုင်းအစိုးရစနစ်ကိုအသွင်ကူးပြောင်းရမှာပေါ်ထွက်လာတဲ့လွှတ်တော်ကိုစလဲတွေရဲ့လူမွေးနောက်ခံသမိုင်းကိုလေ့လာရင်မြန်မာ့ကိမြန်မာနိုင်ငံရေးနဲ့ဥပဒေပြူရေးရဲ့နောက်ွယ်ကအင်အားကိုသိနိုင်မယ်လို့ဧကတုကယူဆပါတယ်။ဆုံးဖြတ်ချက်ချနိုင်တဲ့အကျော်အမော်လူဒန်းစားဒစ်ရဲ့လုံနိုင်မှုစွမ်းရည်ကိုလည်းအကဲကတ်နိုင်ပါလိမ့်မယ်။လက်ရှိလွှတ်တော်အမတ်တွေဟာလွတ်လပ်ရေးရာဂါဇပါလီမန်လွှတ်တော်ကအမတ်တွေနဲ့အတော်တူတယ်လို့ဆိုပါတယ်။အသက်50ကျော်ပညာတတ်စီးပွားရေးလုပ်ငန်းရှင်မြန်မာတွေဖြစ်နေပါတယ်။စစ်တပ်ကိုယ်စားလှယ်166ယောက်ကိုဘေးပယ်ထားပြီးလေ့လာမယ်ဆိုရင်ပညာတတ်စီးပွားရေးသမားနိုင်ငံရေးအကျဉ်းသားဟောင်းဗိုလ်ချုပ်ဟောင်းကွန်မြူနီဟောင်းနဲ့တိုင်းရင်းသားခေါင်းဆောင်တွေလွတ်တော်မှာပါဝင်နေပါတယ်။သူတို့ရဲ့လွတ်တော်တွင်အပြုအမူကိုလေ့လာမယ်ဆိုရင်အထုပ်ပတ်တိအကျဉ်းကိုလေ့လာရုံနဲ့မလုံလောက်ပါဘူး။ဒါကြောင့်လွတ်တော်အမတ်တွေရဲ့ဥပဒေပြုလုပ်ငန်းကိုစနစ်တကျလေ့လာတဲ့လို့ဆိုပါတယ်။အမတ်တွေရဲ့လူမှုစီးပွားရေးနှောက်ကြောင်းနိုင်ငံရေးအတွေ့အကြုံနဲ့လွတ်တော်တွင်အပြုအမူသက်ဆက်နေပုံကိုလိလာစမ်းစစ်နိုင်မယ်ဆိုရင်အလွန်အကျိုးရှိမှာဖြစ်ကြောင်းဒေါက်တာရေနော့ဧကတုကသုံးသပ်ထားပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီအလားအလာကိုခံမနိုင်မှုအတွက်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေရဲ့အထောက်ပတ်တီကိုလိလာစမ်းစစ်ထားတဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ဒေါ်လာလာတန်စီစဉ်တင်ဆက်ထားတဲ့ American Style Indian အသုံးနှုန်းတွေကိုနားဆင်ကြရပါမယ်ရှင
်ဒီတွင်ပါ English American Style Ganda မှာပေါင်းနေလို့ဒီပေးရတဲ့ ad ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း and insult to injury
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက add add ကထပ်ပေါင်းတာ insult insult ကဆိုကြတာ to ကတို့ injury injury ကဒဏ်ရာဆိုတော့စကစုခုရဲ့ဓာတ်ရိုက်ဒီပေကတော့ဒဏ်ရာရလို့နားနေရတဲ့အထဲဆော်ကားတာကိုခံရတာဖြစ်ပါတယ်ဒီတော့ဟာကျမတို့မြန်မာမှာအနည်းဆုံးဆိုရဖြစ်တဲ့အနာဘောဒုက္ကြတာနဲ့တူတယ်လို့ဆိုရမှာပါ။ဒဏ်ရာရလို့နာနေရတဲ့အထဲဒုက္ခအဲ့ဒီဒဏ်ရာဘောကိုကြတော့နာကျင်မှုဟာပိုဆိုးတာကိုဆိုလိုပါတယ်။ဒါအပြင်နောက်ဆိုးရိုးတွေဖြစ်တဲ့ဘူးလီယာဖယုံဆင့်လို့ရင်းနှစ်တယ်လို့ဝါကူလို့ထိုးဆိုတဲ့အဆရှိတဲ့အတုံးတွေနဲ့လည်းဆင်တူတယ်လို့ဆိုရမှာပါ။အခြေအနေစိုးနဲ့ကြုံတွေ့နေရတဲ့လူဟာနောက်ထပ်ဒုက္ခထပ်တွေ့ရတဲ့အခြေအနေကိုကြုံရတာဖြစ်ပါတယ်။idiom အသေးပဲကတော့ငကိုကသိုးပြီးသားအချီနီဟာပူဆိုးလာတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Groupy ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ First the protesters at the factory were arrested by the police adding insult to injury they also lost their jobs
ပထမဆေးရုံမှာဆန္ဒပြကြသူတွေဟာရဲရဲဖမ်းဆီးခြင်းကိုခံခဲ့ရတယ်Now, သူတို့တွေအချိန်ကြီးပူဆိုးတာကတော့အလုတ်ဖြုတ်ခံခဲ့ကြရတယ်လေလို့ဒီပေးရပါတယ်။ George Ruby ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ First, the protesters at the factory were arrested by the police. Adding insult to injury, they also lost their jobs.
ခုဆက်လက်တင်ပြပေးမှာကတော့
Add fuel to the fire.
ဖြစ်ပါတယ်စာလုံးပေါင်းက ADD add ကထပ်ပေါင်းတာ FUEL fuel ကလောင်စာ2ကသို THE the FIRE the fire ကမီးဆိုတော့စုစုထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လောင်နေတဲ့မီးတဲကိုလောင်စာထလောင်းထည့်လိုက်တာဖြစ်ပါတယ်လောင်နေတဲ့မီးထဲကိုတက်စီရေနံစီစတဲ့လောင်စာထပ်ထည့်လိုက်ရင်မီးတောက်ဟာပိုကြီးလာမှာဖြစ်ပါတယ်ဒါကြောင့်ဒီအသုံးရဲ့ ATM အဓိပ္ပာယ်ကတော့အနိကဆုံးကျမတို့မြန်မာအသုံးမှာမီးလောင်ရလေပင့်နဲ့တူတယ်လို့ဆိုရမှာပါလောင်စာစီထပ်မထည့်ပဲလေတိုက်ရင်လေမီးတောက်ကပိုကြီးလာတာဖြစ်ပါတယ် ATM အဓိပ္ပာယ်ကတော့ဆိုးပြီးသားအခြေအနေဟာပူဆိုးလာတာဖြစ်ပါတယ်ထိုးနေတဲ့အခြေအနေပူပြီးဆိုးရလေအောင်လှုံ့ဆော်ပေးတာဆွပေးတာနှကိုကဒေါသထွေးနေတဲ့လူကိုပူဒေါသထွေးအောင်လှုပ်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ People are unhappy because the cost of living is high so raising taxes will only add fuel to the fire
နေ့စဉ်စာဝန်ကြီးကုန်ကြစီကမြင်နေတော့လူတွေကမကျေနပ်ကြဘူးလေဒါကြောင့်အခွန်ငွေတိုးကောင်းမယ်ဆိုရင်မိလောင်ရလေးပြင့်ဖြစ်လိမ့်မယ်လို့ကြည့်ပေးရပါတယ်ဂျော့ရှ်ရူပီးရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ People are unhappy because the cost of living is high so raising taxes will only add fuel to the fire
ခုနောက်ဆုံးတင်ပြပေးမှာကတော့
add up
ဖြစ်ပါတယ်စာလုံးပေါင်းက ADD add ပေါင်းတာ UP up ကအပေါ်ဆိုတော့စကူထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့ပေါင်းတဲ့နေရာမှာတိုးပြီးထပ်ပေါင်းတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကနှစ်မျိုးရှိပါတယ်တစ်မျိုးကတော့အဓိပ္ပာယ်ရှိတာလက်ခံနိုင်စရာရှိတဲ့အခြေအနေဖြစ်နိုင်စရာရှိတာကိုဆိုလိုပါတယ်ဆိုလိုတာကတော့ရှင်းလင်းချက်တွေတစ်ခုနဲ့တစ်ခုဆက်ဆက်ကြည့်ရင်စီလျော်တယ်ဆိုရင် they add up မစီလျော်ဘူးဆိုရင် they don't add up လို့ပြောလို့ရတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John's story about being late for work doesn't add up. I think he's making it up.
John ကသူအလုပ်နောက်ကျရတဲ့အကြောင်းရှင်းပြတာယုံနိုင်စရာမရှိဘူး။သူလုပ်ပြောနေတယ်လို့ကျွန်တော်ထင်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ George ကိုပြတဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
John's story about being late for work doesn't add up.I think he's making it up.
That's up yet. No, David, the mio ga ro ho de khu di de khu ne paung lai yin mya la da go so lo da phit par de. Athu thi phin a thong sei ne bo. Di thong ne pat de lo George go pi de u ma go le la chi cha ya aw ma.
Mary has 3 kids. So her monthly grocery bill adds up.
Mary ga khle tu myaw shi de li. Da chaung tu hin che pho we de la sin kong cha sei ha.ဟုတ်တခုဒီတခုနဲ့ပေါင်းလိုက်ရင်များတယ်လို့ဒီပေရပါတယ်။ George Group ပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary has 3 kids, so her monthly grocery bill adds up.
ဒီတင်ပါ add ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးအနည်းကတော့
add insult to injury, add fuel to the fire, add up.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချေမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American Style EDM အသုံးနှုန်းတွေကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းစီစဉ်ကြရင်တော့တိုင်းရင်းသားပါတီတွေရဲ့ရှေ့နိုင်ငံရေးအလားအလာပေါ်ဆွေးနွေးထားကြတဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ကနေ2015ခုနှစ်မေလ31ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 4433ညာနဲ့လိုင်းနိုမီတာ49 kHz 63433ညာတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာသောတာရှင်တွေနားဆင်ကြမှာကစနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ်။ဒီစီစဉ်မှာဆိုရင်တိုင်းရင်းသားပါတီတွေရဲ့ရှေ့နိုင်ငံရေးအလားအလာနဲ့ပတ်သက်ပြီးတော့ကိုသားညုံဦးကဆွေးနွေးတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့ခန့်ကဏ္ဍဖြစ်ပါတယ်ဘာကြောင့်ပြောရလဲဆိုတော့ခုဒီလာမယ့်ရွေးကောက်ပွဲမှာထူးခြားကြပါပဲကျွန်တော်တို့ဒီအဓိကတနင်္ဂနွေလုံးလွှမ်းခြုံတဲ့နိုင်ငံရေးပါတီကြီးတွေရှိသလိုပဲဒေသအလိုက်တိုင်းသားဒေသအလိုက်သူကိုစားပြုကြတဲ့တိုင်းသားပါတီတွေရှိတာလဲတွေ့ရမှာဖြစ်ပါတယ်အဲ့တော့ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာဆိုရင်တော့တိုင်းသားပါတီတွေတော်လေးအနိုင်ရခဲ့တာသတိထားမိမှာပါရှမ်းတို့ရခိုင်တို့ဘက်တီမှာဆိုလို့ရှိရင်ဒါကြောင့်မို့အခုလာမဲ့ဒီရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းတိုင်းသားပါတီတွေရဲ့အခမ်းကဏ္ဍသူရဲ့အခြေအနေဘယ်လိုရှိမလဲအဓိကတော့သူတို့ဒေသတွင်းမှာပါတီကြီးတွေနဲ့ရှင်ပြန်ရတဲ့အခါမှာဘယ်လိုအခြေအနေတွေကြုံရနိုင်လဲဒါကိုကျွန်တော်တို့ဟိုသုံးသပ်ဆွေးနွေးဖို့စီစဉ်ထားပါတယ်အဲ့တော့အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်ပထမဆုံးတူကတော့ဒီကချင်ပြည်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာတူးကြဖြစ်ပါတယ်ခင်ဗျာနောက်တူကတော့ဒီ RNDP ရဲ့ဒီတောင်ရှိခေါင်းဆောင်တူဖြစ်တဲ့ဦးလှစောဖြစ်ပါတယ်နောက်တစ်ယောက်ကတော့ဒီမြန်မာနိုင်ငံရေးလီလာတုံးသက်တူဖြစ်တဲ့ဒေါက်တာရန်မျိုးသိန်းဖြစ်ပါတယ်ခင်ဗျာသုံးဦးမှာတော့ဒေါက်တာတူးကြနဲ့ဒေါက်တာရန်မျိုးသိန်းနှစ်ဦးလီလိုင်းပေါ်ရောက်နေပါပြီဒေါက်တာဦးလှစောကိုကျွန်တော်တို့ဒီဖုန်းခေါ်ယူနေစေဖြစ်ပါတယ်သူကရခိုင်ပြည်နယ်မှာရောက်နေတော့ကျွန်တော်ဖုန်းလိုင်းနေရအခက်ခဲဖြစ်နေပါတယ်အရင်ဆုံးကျွန်တော်ဒေါက်တာတူးကြကိုမေးချင်ပါတယ်ခင်ဗျာဒေါက်တာတူးကြကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပြီ
ဟုတ်ကဲ့ဒေါက်တာတူးကြာကျွန်တော်ခုနကပြောသလိုပါပဲတူးကြာဒီမကြာမီရက်တည်းအားဆိုရင်တော့ပါတီကြီးလို့ပြောရမယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကမွန်ပြည်နယ်ခင်းကချင်ပြည်နယ်ခီးစဉ်တွေတွားရောက်တာတွေ့ရပါတယ်ခင်ဗျာအဲ့တော့ဒေသကလူလူတွေအဲကြိုးစူကြတာလဲကျွန်တော်တို့တွေ့ရပါတယ်တော်များများပေါ့တိုင်းသားလူလူတွေအဲ့တော့အနေအထားကကျွန်တော်မြင်နေရတာတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းသူကတိုင်းသားဒေသအလုံးမှာဝင်ရောက်ရှင်းပြိုင်မယ်ဒေါ်အောင်ဆန်းစုကြည်ကိုတိုင်ဦးဆောင်ပြီးတော့စီယုံရေးဆင်းတဲ့သဘောမျိုးလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့တိုင်းသားပါတီတွေနဲ့ထိတိုက်တွေ့မဲ့သဘောတော့ရှိနေပါတယ်ဦးလောက်ဒေါက်တာတူးကြရဲ့အမြင်စိုးရင်ကျဘယ်လိုများရှိပါလဲ
ဟုတ်ကဲ့ကျွန်တော်အမြင်ကိုပြောပြရမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံကအခုအချိန်ခါမှာဒီဖက်ဒရယ်ပြည်ထောင်စုကိုဦးတည်နေတဲ့အချိန်ခါဖြစ်တယ်ကိုယ်ပိုင်ပြသခုနန်းတော်ခွင့်ရကိုယ်ပိုင်ဦးချုပ်ရဲကိုတားနေတဲ့အချိန်ခါလည်းဖြစ်တယ်ဒါကြောင့်မလို့ဒီ2015ရုပ်ောက်ပွဲကနေစပြီးတော့မှဒီပြည်ထောင်စုလက်ထံဆောင်တဲ့လူပုံလုံးကြီးတွေကိုပုံဖော်သွားတယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်ဒီပါတီကြီးတွေလည်းမရှိတင်လားရှိတင်ပါတယ်ဒါပေမဲ့တိုင်းသားပြည်နယ်ဒီမှာတော့တိုင်းသားပြည်သူလူထုရဲ့ဒီစံတာခင်ဟတ်တဲ့တိုင်းသားဒေသမှာဖွဲ့စည်းထားတဲ့ဒီပြည်နယ်ပါတီအနေနဲ့ဒါအတိတ်အခမ်းအနားမှာလှုပ်ရှားသွားတယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်မလို့ဒီတိုင်းသားဒေသမှာဒီဒီပါတီကြီးတွေရဲ့ဒီဒီဒီကျွန်တော်တို့ချုပ်ကိုင်မှုကိုရပ်ဆိုင်ပြီးတော့မှဒီပိုင်းရတဲ့ဒေသကဖွဲ့စည်းထားတဲ့ပြည်내ပါတီတွေကိုဦးစားပေးတင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဒါမှလည်းပဲကျွန်တော်တို့ကဒီပြည်ထောင်စုအနေနဲ့ဒီကျွန်တော်တို့ကညင်းကြားရေးကိုလည်းအများဆုံးရရှိနိုင်မယ်ဒီတိုင်းဒါဒေတာဒီမှာတိုင်းဒါခုဒေတာခုပြည်နယ်ဖွံ့ဖြိုးတိုးတဲ့ရေကိုဒီဒေတာခံကြည့်တို့တဲ့အနေနဲ့ဒီဒါလက်ပြကြကြပုံမှန်လုပ်ကန်ဆောင်ရွက်သွားနိုင်မယ်အနေထားမျိုးပေါ်ပေါလာနိုင်တယ်လို့ကျွန်တော်မြင်တယ်။ကျွန်တော်နိုင်ငံကပြောလို့ဆိုရှင်တော့ဒီနိုင်ငံကြားကတခြားနိုင်ငံတွေနဲ့မတူတဲ့အချက်တွေရှိတယ်။ဥပမာအမေရိကတို့အင်္ဂလန်တို့ဆိုလို့ရှင်တော့ပါတီကြီးရှိတယ်။ဒါမဲ့သူတို့ကဒီပါတီဒီဒီပြည်내ဖွဲ့စည်းရေးနေရာမှာဒီဒီလူမျိုးအချင်းခံပဲနေဒီသူတို့ကအချင်းခံဖွဲ့စည်းထားတဲ့နိုင်ငံတွေဖြစ်တဲ့အတွက်ကြောင့်သူတို့နိုင်ငံမှာတော့ပြည်내ဒီမှာပြည်내ပါတီတွေမရှိဘူး။ဒါမဲ့ကျောနိုင်ငံမှာတော့လူမျိုးအချင်းခံဖွဲ့စည်းထားတဲ့တိုင်းသားပြည်내တွေဖြစ်တဲ့အတွက်ကြောင့်တိုင်းသားပြည်내တိုင်းမှာလည်းတိုင်းသားဒီပါတီတွေပြည်내ပါတီတွေရှိတာရှိပါတယ်။အားကြောင့်မို့ဒီတို့လွတ်လပ်ရေးရခဒါဒီကဒါကျွန်တော်ချင်းပြည်နယ်ကိုပြောမယ်ဆိုလို့ရှိရင် ကျွန်တော်ဒီပါလီမန်ခေတ်တုန်းကကချင်ပြည်နယ်မှာဒီပါတီ300ရှိပါတယ်အဲ့ဒီပါတီကတော့ဦးစောတုံးဦးဆောင်တဲ့ KNC ဆိုတဲ့ကချင်မြူရာကွန်ဂရက်ပါတီဖြစ်တယ်နော်ပါတီတစ်ခုကတော့ Smart was none ဦးဆောင်တဲ့အဲ့ဒီပေါင်းယုံကွန်ဖန်ပုံစေပါတီဖြစ်တယ်နောက်ပါတီတစ်ခုကတော့ဒီဒူဝါဇော်ရီဦးဆောင်တဲ့ပေါင်းယုံဘန်ဘပုံစေပါတီဒီပါတီတင်ရကပဲကချင်ပြည်နယ်မှာဒီလုတ်ချခဲ့တာရှိတာအဲကြောင့်မလို့အခုလည်းပဲကျွန်တော်ကဒီဒီတော်စုပုံစံနဲ့တွားကြမယ်အချင်းကလည်းရောက်ရှိလာပြီလို့ကျွန်တော်မြင်တယ်။ဒါကြောင့်ဒီ2015ယူကော့ပွဲအစပြီးတော့မှဒီတိုင်းနာဒေသတွေမှာဟောအရင်ကလိုပဲတိုင်းနာပြည်နယ်ကဖွဲ့စည်းထားတဲ့တိုင်းနာပြည်နယ်ပါတီတိုင်းနာပါတီတွေကအဓိကလှုပ်ရှားသွားပြီးတော့မှဒီယူကော့ပွဲ2015ယူကော့ပွဲပြီးနောက်ပိုင်းမှာဒီပြည်နယ်စုတော်တွေမှာဒီတိုင်းဒါဒေသမှာဖွဲ့စည်းတဲ့ပါတီပြည်နယ်ပါတီကဒီနေရာအဓိကနေရာယူပြီးတော့မှဒီပြည်နယ်အစိုးရဖွဲ့စည်းတဲ့နေရာမှာလည်းအဲ့ဒီပြည်နယ်လူတော်ကပဲဒီကုတ်ကြီးပြီးတော့မှဒီပြည်နယ်ပြည်သူလူထုရဲ့သဘောထားသတ်ဒီလေပုံစံမျိုးနဲ့ဖွဲ့စည်းသွားတာအကောင်းဆုံးဖြစ်တယ်လို့ကျွန်တော်အဲ့လိုယူ
ဟုတ်ကဲ့ကျွန်တော်ဒီမှာဖြတ်မိချင်တာကပြောမယ်ဆိုရင်လက်ရှိအနေအထားမှာပါတီကြီးဆိုရင်တနင်္ဂနွေလွှမ်းခြုံနိုင်တာပါတီနှစ်ခုရှိပါတယ်အဓိကကတော့ဒီလက်ရှိအာဏာရကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်နောက်တစ်ခုကတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဖြစ်ပါတယ်ကြက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီကလည်းသူတို့ပြောမယ်ဆိုရင်သူတို့ရဲ့မူထဲမှာဖရယ်ပီရောင်စုတိဆောက်ရေးဆိုတာပါပါတယ်နောက်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပြောမယ်ဆိုရင်လည်းသူတို့ကပြောနေတာဟိုတလောဆိုဒေါန်ဆန်းစုကြည်ကပြောတာသူတို့ပါတီဟာပြည်တော်စုပါတီဖြစ်ပါတယ်ပြည်တော်စုသားအားလုံးနဲ့ဖွဲ့စည်းတဲ့ပြည်တော်စုပါတီဖြစ်ပါတယ်လို့ပြောနေပါတယ်ခင်ဗျာဒေါက်တာတူးကြအဲ့ဒီယူဆပုံမှာဘယ်လိုရှိပါလဲ
ဟုတ်ကဲ့ဒါတော့ဟုတ်ပါတယ်ပြည်တော်စုစဝန်လို့အနေနဲ့ဒါစီစီပြောမယ်ဆိုတော့မှန်ပါတယ်ဒါပေမဲ့ဒီကျွန်တော်ကကိုပိုင်ဥချိုရဲ့ကိုပိုင်ပြသန်းခွန်ရဲ့ဆိုတဲ့ဒီအခုရင်းနဲ့ပတ်သက်ပြီးတော့မှဒီပြည်နယ်သားတွေဟာဆရာမိမိပြည်နယ်မှာဒါဒီပြည်နယ်ရဲ့ကာကြမှာကိုအဓိကဖန်တီးပေးနိုင်တဲ့ဒီပါတီဒီပြည်နယ်ပြည်နယ်ပါတီဒီရှိတယ်ကျွန်တော်နိုင်ငံမှာလည်းဒီပြည်နယ်ဒီမှာဆူရှိရင်တော့ပါတီကြီးလည်းရှိတယ်လားရှိတယ်ပါဒါပေမဲ့အချို့ချို့ပြည်နယ်ဒီမှာပြည်နယ်ရဲ့ဒီကာကြမ္ဘာကိုခိုင်းနေဖြစ်ရှင်းတော့တဲ့ဒီအပိုင်းဒီမှာဒီဒေရခန်ပါတီဒီကပြည်နယ်ပါတီကအဓိကတာဝန်ယူသွားတာအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျ
အခုကျွန်တော်နိုင်ငံရဲ့ဒီဖွဲ့စည်းပုံကိုကြည့်မယ်ဆိုလို့ရှိရင်2008အခြေခံဥပဒေကိုကြည့်မယ်ဆိုရင်ဒါတရားအားရှင်တာပြည်ထောင်စုတရားဖြစ်တယ်ဒါပေမဲ့မိသားရအားရှင်တာကိုဒီပြည်ထောင်စုတော်စာနေရတာတွေ့ရတယ်။ဘာကြောင့်လဲဆိုတော့အာဏာခွဲကိုရေးကျွန်တော်မလုပ်နိုင်ဘူးလို့ဒါပူချုပ်ကြမှုကများလွန်းတယ်။အဲ့ဒါကိုတတိယကျတော့အာဏာခွဲကိုရေးပြန်စားခွဲရေးတွေလုပ်ဖို့လိုအပ်တယ်။ဒါဝင်လည်းအခုဆင်းနေနေပါတယ်။အဲ့တော့ဒါဒီကိုကျွန်တော်ကအခုကစပြီးတော့ပုံဖော်တည်နေလို့ကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ဒေါက်တာတူးကြလေးလိုက်ပေါ်မှာခဏနေထားပြီးပါအောင်ကျွန်တော်သရက်ရှင်တူးကနေပြီးတော့ဒီဆင်းနေဘွဲ့အတွက်ပေးပို့တဲ့စာကိုအရင်ဖတ်ပြလိုပါတယ်။ပေးပို့တဲ့လူကတော့မမဦးပါတဲ့။သူဆွေးနွေးတာကတော့ဒီမြန်မာပြည်ဟာဆက်နာရှင်တွေရဲ့အချိုးမကျလှတဲ့ကောက်ရိုးခြေတော့မျက်ခြေတော့မျက်ကန်းညံကန်းစီမံခန့်ခွဲမှုအောက်မှာကမ္ဘာမှာအလွန်နှုံချလှတဲ့တိုင်းပြည်အင်အားချိနဲ့လာတဲ့တိုင်းပြည်လူရမုံနဲ့တိုင်းပြည်တစ်ခုဖြစ်သွားခဲ့တာကြားပါပြီတဲ့တကယ်လို့ဒီလူရဝုံနဲ့နိုင်ငံကြီးတစ်ခုဖြစ်ချင်တယ်ဆိုရင်တော့ပါတီကြီးတွေအင်အားကောင်းကောင်းနဲ့ရှင်ပြန်ဥဆောင်မှပဲအင်အားကြီးလာမှာပါတဲ့အမေရိကန်ပြည်ထောင်စုမှလည်းဒီမိုကရက်နဲ့ရီပူဘလစ်ကန်ပါတီကြီးနှစ်ခုပဲအဓိကရှင်ပြိုင်ကြသလိုပဲအင်္ဂလန်မှာလည်း Labour Party နဲ့ Conservative Party ကြီးနှစ်ခုပဲအဓိကရှင်ပြိုင်နေကြတယ်မဟုတ်လားတဲ့မမအူရည်ထားတဲ့စာပါခုနကပြောသွားတဲ့ဒေါက်တာတူးကြပြောသွားတဲ့ထဲမှာတော့ဒီ American ပြည်ထောင်စုမှာရှိတဲ့ပါတီကြီးနှစ်ရက်ထားတဲ့ပုံစံမျိုးနဲ့မြန်မာနေအခြေအနေမတူလို့ပါဆိုပြီးတော့ဖြေသွားတော့ဒီမေကွန်းကတော့ဖြေထားပြီးဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တစ်ချက်ဒေါက်တာတူးကြကိုအဲ့မှာသူမေးထားတဲ့မေကွန်းနဲ့ကဆက်ဆက်ပြီးမေးချင်ပါတယ်ဒေါက်တာတူးကြကြားပါလားခင်ဗျဟုတ်ကဲ့ဒေါက်တာတူးကြသူပြောသွားတဲ့ထဲမှာကတော့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကတာဝန်ရှိသူပြောတဲ့တွေအချို့ပြောတဲ့ထဲမှာကအဲ့ချက်ကိုကျွန်တော်ပြန်ထောက်ကြည့်လို့ပါအခုလို့ဒီနိုင်ငံရေးအပြောင်းလဲအခြေအနေမှာဒီပါတီအင်အားကြီးကြီးတစ်ခုအတိုက်ခံအင်အားပါတီကြီးကြီးတစ်ခုရှိဖို့လိုတယ်လို့ဆိုတော့ခိုင်အောင်မှာရှိဖို့လိုတယ်ဆိုတော့အမြင်ပေါ့နော်အဲ့တော့ဒီတိုင်းသားပါတီတွေအဲ့လိုမျိုးထောင်နေပါသားအတိုက်ခံအင်အားကြီးပါတီတစ်ခုရှိဖို့လိုတယ်ဆိုတော့တို့ရဲ့အမြင်ရှိပါတယ်ဒီပေါ်မှာကဒေါက်တာတူးကြဗာများတုံ့ပြန်ဆွေးနွေးလို့ပါလေ
ဟုတ်ကဲ့အဲ့ဒါတော့ဒါပိုလစီရမှာပါလေဒါတော့ဒီပါတီကြီးရဲ့နေရတော့ဒါပြည်မဒါဒီအထူးဒေတာဒီမှာねဒါကျွန်တော်တို့ဒီပါတီကြီးရဲ့နေနဲ့ဒါအဓိကလှချတင်တာပေါ့အဲ့ဒါပြောမယ်ဆိုလို့ရှိရင်ဒါတန်တရာကြီးတွေပေါ့အဲ့ဒါလွတ်တော်ဆိုနေတာမြို့သားလွတ်တော်ပြည်သူလွတ်တော်တွေမှာဒါအင်တာရေးကြီးတဲ့ပြည်ထောင်စုပြည်အလုံးအတွက်အင်တာရေးကြီးတဲ့လွတ်တော်တွေဖြစ်တာကိုအဲ့ဒါမှဒီပါတီကြီးတွေဟာဒါအများစုနေရာယူထားတင်တာပေါ့အဲ့ဒါမှဥပဒေပြုတာပြင်တာတွေလည်းအဲ့မှဒါအဓိကတာဝန်ရှိတာကိုအဲ့တော့ပြည်ထောင်စ စုတရားလုံးရဲ့ကံကြမ္မာဖန်တီးတာလည်းအဲ့ဒီလိုတော်တွေဖြစ်တယ်။ဒါကြောင့်လည်းအဲ့ဒီမှာတော့ပါတီကြီးတွေအနေနဲ့ဒါအဓိကအခန့်ကဏ္ဍမှာလှုပ်ရှားတင်တယ်လို့မြင်တယ်။အဲ့ဒီမှာဒီအသက်ခံစွာပါတီစွာလည်းအဲ့မှာပဲပေါ်လာမှာဖြစ်ပါလေ။အဲ့တော့ကျွန်တော်ဒီ90ပြောမယ်ဆိုလို့ရှိရင်ပြည်နယ်တွေကတော့ဒါပြည်ထောင်စုရဲ့အကန့်အခတ်တွေဖြစ်တယ်လေ။အဖွဲ့ဝင်ပြည်နယ်ပြည်ထောင်စုအဖွဲ့ဝင်ပြည်နယ်တွေဖြစ်တယ်။အဲ့ဒီပြည်နယ်တွေမှာတော့ဒါပြည်နယ်ပါတီတွေကအဓိကအခန့်ကဏ္ဍလှုပ်ရှားပြီးတော့မှပြည်နယ်သားတွေရဲ့ဒီသဘောထားဆန္ဒကိုဒီကချင်းဟတ်စေတဲ့ဒီဥက္ကူရေးပိုင်းဆိုင်ရာဥပဒေပြုပိုင်းဆိုင်ရာကိုဒီပြည်နယ်ကဖွဲ့စည်းတဲ့ပါတီတွေကအဓိကတာဝန်ယူသွားပြီးတော့မှဒီပါတီကြီးတွေနဲ့နားလည်မှုယူကြမယ်အဲ့တော့မဟာမိတ်ဖွဲ့တင်တဲ့ဖွဲ့မယ်ဒါအသက်ခံပိုင်းဆိုင်ရာအနေနဲ့ရတော့ဒါအဲ့တော့ဒါကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ခုနကကျွန်တော်ဒီလိုပြောတာပြည်ထောင်စုကိုဥပဒေပြုမှုပါဘူးအဲ့ဒါကုဒီမှာကိုဖန်တီးခွန်ကိုပိုင်ဥချွေရဲ့ကိုပိုင်ပြတ်သားခွန်ကိုပုံစားတဲ့ပုံဖော်စေခြင်းတဲ့ဘောပါ
ကျွန်တော် SNLD ကြားပြူပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဥယျာထွန်းလေးလိုက်ပေါ်မှာရှိပါတယ်ဥယျာထွန်းကြားပါလားခင်ဗျာ
ကြားပါတယ်ဒါပေမဲ့ကျွန်တော် SNLD ရမဟုတ်ပါဘူးခင
်ဗျာ SND ဟုတ်ကဲ့တီးခေါင်း SNDB ဟုတ်ကဲ့ကျွန်တော်မှားပါလေဟုတ်ကဲ့အဲ့တော့ကျွန်တော်ဒီမှာမေးချင်တာကခုနဆွေးနွေးနေကြတဲ့အထက်မှာတော့လက်ရှိဒီတိုင်းသားဒေသမှာရှိတဲ့တိုင်းသားပါတီတွေရဲ့ခန်းခံတာပါအဲ့တော့အခုကတကယ်အဓိကအင်အားကြီးပါတီဖြစ်တဲ့ကြံ့ခိုင်ရေးနဲ့ NLD ဆိုတာရှိပါတယ်နှစ်ပါတီစလုံးကတိုင်းသားဒေသတွေမှာရှင်ပြိုင်ကြမှာပါအဲ့တော့တိုင်းသားပါတီတွေရဲ့အနေထားရှင်းပြောမယ်ဆိုရင်တော့ရှမ်းပြည်မြန်မာတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဦးဒီကြ ாய் ပြူပါတီကတော့လေအနိုင်ထားတာရှိပါတယ်အဲ့တော့ဒါမဲ့ရွေးကောက်ပွဲကြလို့ရှင်ဒီပါတီကြီးနှစ်ခုနဲ့အဓိကရှင်ရမလို့ဘယ်သူနဲ့ရှင်ရမလို့ယူဆထားတယ်ဦးရထွန်းတို့ဘယ်လိုတွက်ပါလဲခင်ဗျာ
အဲကျွန်တော်တို့ဒီနယ်ရဲ့အနေထားကတော့ပါတီကြီးနှစ်ခုကျွန်တော်မြို့နယ်အနေထားနဲ့တော်တော်များများကျွန်တော်သိရဲ့မြို့နယ်တွေအနေထားအရတော့ကျွန်တော်တိုင်းရင်းသားပါတီကအခြေအနေကောင်းတယ်ပေါ့သို့တော့အခုကျွန်တော်တို့ကရခိုင်နဲ့မတူတာကကြားပြူနဲ့ကြားကောင်းနှစ်ပါတီကမပေါင်းနိုင်ပဲဒီရွက်တော့ပွဲမတိုင်ခင်မှာမပေါင်းနိုင်သေးတဲ့အနေအထားကနည်းနည်းလေးဆိုရင်ပြဖြစ်နေတယ်အဲ့တော့ကျွန်တော်တို့နှစ်ပါတီကမပေါင်းနိုင်ရင်တောင်မှဒီမဲဆန္ဒနယ်တွေမှာဝင်ပြိုင်တဲ့မဲဆန္ဒနယ်တွေမှာထိတ်တိတ်မတိုးနိုင်အောင်ဖွဲ့ဝေပြီးတော့ပြိုင်နိုင်တယ်ဆိုလို့ရှိရင်တော့ဧတာဘောက်ဒီတိုင်းရင်းသားပါတီတွေကနေရာအများစုအနိုင်ရရှိမှာဖြစ်ပါတယ
်ကချင်ပြည်နယ်တို့မွန်ပြည်နယ်တို့ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ကိုယ်တိုင်ဆင်းသွားပြီးတော့စီးဝင်းဆင်းခဲ့တာမျိုးတွေရှိပါတယ်ခင်ဗျာဒေါန်ဆန်းစုကြည်ရဲ့ပြာရုပ်ကလည်းအရန်ကောင်းတော့တော်တော်များများဒေသခံတွေထွက်လာပြီးတော့တောင်းပြကျူဆူကြတာရှိပါတယ်အကဲများရှမ်းပြည်နယ်မှာ NLD နဲ့နင်လာငါလာရှင်ပြိုင်ရမယ့်အနေအထားမျိုးရှိပါလားဒေါန်ဆန်းစုကြည်ကိုယ်တိုင်ဆင်းလာမယ်ဆိုရင
်မြို့တွေပေါ်မှာတော့မြို့ကြီးတွေပေါ်မှာတော့ဒေါန်ဆန်းစုကြည်တို့ရဲ့ NLD ပါတီရဲ့အနေအထားကဟိုအောက်တယ်လို့ပြောပါတယ်ဥပမာတောင်ကြီးမြို့လိုလားရှိုးတို့လိုမြို့ကြီးတွေပေါ်မှာပေါ့လေဒါပေမဲ့ဒီဒေသက NLD ပါတီတွေမှာကတိုင်းသားတွေဝင်ရောက်ပြီးတော့ဒီပါတီဝင်ပြီးစည်းရုံးတာပါတီဝင်ကြတာတွေအဲ့မများဘူးလို့ထင်တယ်အဲ့လိုဖြစ်တဲ့အခါကျတော့သူကဒါရောက်ပြီးတော့မဲဆွဲစည်းရုံးဒီစကားပြောတာမရှိဘူးဆိုလို့ရှိရင်တော့ဒီကျေးလက်ကဒီလူလူတွေကိုတော့စည်းရုံးနိုင်လိမ့်မယ်လို့မထင်ဘူး
ဟုတ်ကဲ့ခင်ဗျကျွန်တော်လေးလိုင်းပေါ်မှာ RNTP ကဦးလှစောလဲလေးလိုင်းပေါ်ရောက်နေပါပြီဦးလှစောကြားပါလားခင်ဗျဟု
တ်ကဲ့ကြားပါပြီ
ကြားဦးလှစောရေခုနကျွန်တော်ဖုန်းခေါ်နေတော့လျှောက်ပါပဲအခုကဒီတိုင်းသားပါတီတွေရဲ့အခက်ခဏတာပေါ့ဒီခုနတိုင်းသားပါတီတွေနဲ့အားကြီးတဲ့ပါတီနှစ်ရက်နဲ့တကယ်တိုင်းသားပါတီကရှင်းစမ်းရမှာပါအဓိကတော့ဒီချက်ငှက်ရေးပါတီနဲ့နော် NLD လိုပါတီမျိုးနဲ့အဲ့တော့တိုင်းသားပါတီတွေရဲ့အနေထားဒီလိုမျိုးမှာဒေါ်ဆန်းစုကြည်နေခီးစင်တွေထွက်လာတဲ့အနေထားဒီပေါ်မှာစိုးရင်ချက်တွေများရှိပါလားဦးလှစောအမြင်သိချင်ပါတယ်
ကျွန်တော်တို့ကတော့လေကျွန်တော်တို့တိုင်းသားပါတီတွေကလေကျွန်တော်တို့အာဏာရနေတဲ့ဟိုစစ်တပ်နောက်ခံထားတဲ့ USDP ရဲ့နောက်လိုက်လည်းမဟုတ်ဘူးကျွန်တော်တို့ဒီကျွန်တော်တို့ NLD ရဲ့ကျွန်တော်နောက်လိုက်လည်းမဟုတ်ဘူးကျွန်တော်တို့ကကျွန်တော်တိုင်းရင်းသားတွေရဲ့ဆုံးရှုံးနေတဲ့အခွင့်အရေးတွေကျွန်တော်တို့ရတင်ရခဲ့တဲ့အခွင့်အရေးတွေအတွက်ကျွန်တော်တို့ကိုယ်ရှိတဲ့ပုဂ္ဂိုလ်ရပ်တည်နေတဲ့တိုင်းရင်းသားပါတီတွေကနော်အဲ့တော့ကျွန်တော်တို့ free and fair election ဖြစ်စေချင်တယ်နောက်တစ်ခုကကျွန်တော်တို့ယုံကြည်ထားတာကတော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာကျွန်တော်ရခိုင်နေရှင်းနေမော်နေရဲ့ဆုံးချုပ်တဲ့အခွင့်အရေးကိုတကယ်တမ်းပေါ်ဆောင်ပေးနိုင်မယ်ဥဆောင်နိုင်မယ်ပါတီတွေဟာတိုင်းရင်းသားပါတီစစ်စစ်တွေပဲဖြစ်တယ်လို့ကျွန်တော်ယူဆတယ်။အဲ့တော့ဒီကျွန်တော်တို့ဒီကျွန်တော်တို့နဲ့ဒီ USDP ကြားထဲမှာကျွန်တော်နဲ့ဒီ NLD ကြားထဲမှာကျွန်တော်တို့ဒီပေါ်ဟမှုလေးတော့နည်းနည်းရှိမှာပေါ့လေ။အဲ့ဒါပဲကျွန်တော်ပြောချင်တယ်။နောက်တစ်ခုကကျွန်တော်တို့ဒေသတွေတိုင်းရင်းသားဒေသတွေရဲ့တူတယ်မှုဖွံ့ဖြိုးမှုကျွန်တော်ရပ်တင်ရထားတဲ့ခွင့်ရတဲ့တကယ်တမ်းဥဆောင်ပေးနိုင်မှာက ကျွန်တော်တိုင်းရင်းသားပြည်သူတွေကိုကိုးစားပြုတဲ့တိုင်းရင်းသားပါတီစစ်စစ်တွေပဲလို့ကျွန်တော်တို့ခံယူထားပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်ခုနကမေးတဲ့မေးခွန်းတွေမှာလည်းပါပါတယ်မွန်ပြည်နယ်တို့ကချင်ပြည်နယ်တို့ဒေါန်ဆန်းစုကြည်ကိုရိုင်းခီးဆင်းပြီးတော့ဒီ NLD အတွက်စီးရုံးနာမျိုးတွေရှိပါတယ်ခင်ဗျအဲ့တော့ရခိုင်ပြည်နယ်မှာကောဒီဦးလာဆိုတဲ့ RNDP နေနဲ့အတိတ်ကရှင်ပြန်ရမယ့်နိုင်ငံရေးပါတီကြီးဆိုဘယ်ဟာကိုသွားမြင်ပါလဲ
ကျွန်တော်တို့ရခိုင်မှာကနှစ်ပိုင်းရှိတယ်ဗျာနော်ကျွန်တော်တို့ရခိုင်ပြည်မြောက်ပိုင်းပေါ့လေမြောက်ပိုင်းမှာတော့ပုံမှန်လင်းပြောရင်တော့ NLD ကတော့ဟိုဘလောက်ကမဲ့လူလူထောက်ကမဲ့အမတန်အားနေပါတယ်နော်တောင်ပိုင်းမှာကြတော့နည်းနည်းလေးသူတို့ကိုအစင်လားအပြင်းနည်းနည်းရှိတာပေါ့လေအဲ့တော့ကျွန်တော်တို့အနေနဲ့တကယ်တမ်းကျွန်တော်ပြန်ရမှာကတော့ဒီ USDP ပဲခင်ဗျကျွန်တော်အဲ့လိုပါပဲ
ဟုတ်ကဲ့ခင်ဗျအဲ့တော့နောက်တစ်ခုကျွန်တော်မေးချင်ပါလေခုနနိုင်ငံတကာနိုင်ငံလုံးခြုံတဲ့ပါတီကြီးနှစ်ရက်ထဲမှာ NLD နဲ့ဒီကြက်ခိုင်ပါတီတဲမှာဆိုလို့ရှိရင်တော့ NLD ကတော့တခြားလုံးဒီမိုကရေစီရေးပြုရင်ပြောင်းလဲဖို့တောက်လျှောက်တောင်းဆိုတယ်ခုတည်းလည်းလှုပ်ရှားနေတာရှိပါလေအဲ့တော့ကြက်ခိုင်ပါတီကတော့အများစုကတော့ဒီစစ်တပ်ထွက်တဲ့နိုင်ငံသမားတွေများပါတယ်အဲ့တော့ဒီအနေထားပေါ်မှာဒီပေါ်ရက်တီချက်မှာတော့တိုင်းသားပါတီရဲ့အနေထားဘယ်လိုရှိရကြားပဲနေမလားတစ်ဖက်ဖက်ကရက်မလားဘယ်လိုစဉ်းစားနေကြလဲ
ကျွန်တော်တို့ကလည်းခုနကပြောသလိုကျွန်တော်တို့ကတော့ဘသူနောက်လိုက်မှာကျွန်တော်တို့မဟုတ်ဘူးကျွန်တော်တို့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးပေါ်လေချမ်းပြည်နယ်ဖွံ့ဖြိုးရေးပေါ်လေချမ်းပြည်သူတွေနဲ့ချမ်းဥဆောင်တဲ့ပါတီတွေပဲလုံနိုင်လို့ယူဆတယ်အဲ့တော့ဒီမိုကရေစီအလက်ရှင်မှာတော့ကြိုက်တယ်လို့ပြန်ရပေါ့ဗျာနော်နောက်တစ်ခုကကျွန်တော်တိုင်းရင်းသားပါတီတွေအပေါ်မှာအဲ့ USDP တို့ NLD တို့နဲ့လေတိကျခိုင်မာတဲ့မဟာမိတ်ဆိုင်ရာသဘောထားတွေသူတို့ဆီကထုတ်ပြတာတခုမှမရှိဘူးခင်ဗျအဲ့တော့ကျွန်တော်တို့ကတော့ဟိုစစ်မှန်တဲ့ Federal နိုင်ငံကြီးကိုကျွန်တော်တည်ဆောက်ရှင်တယ်နော်အဲ့ပေါ့အဲ့ဒီမူကိုပဲကျွန်တော်ဆွဆဲမဲ့ခြံစားခြံဆွဲထားတယ်အဲ့တော့အဲ့ဒီမူနဲ့ပတ်သက်ပြီးတော့လေအဲ့ဒီပါတီကြီးတွေကပွင့်လင်းမြင်လာတဲ့ Twin TV ကြကြသဘောထားကိုဘာမှထုတ်ပြန်ထားတာတော့ကျွန်တော်မရှိဘူ
း okay.
နောက်တစ်ခုကအဲ့ဒီပါတီနဲ့ကျွန်တော်ကြားထဲမှာ alliance လည်းမရှိဘူးခင်ဗ
ျဟုတ်ကဲ့ခုနကကျွန်တော်ဒေါက်တာတူချောက်ကိုလည်းမေးခဲ့ပါပြီခုနကတခုရှိတာကမြူသားပြည်စီဖွဲ့ချုပ်ဟာပြည်တော်စုပါတီဖြစ်ပါတယ်ဆိုပြီးတော့ဒေါန်ဆတ်စုကြည်ကတော်တော်တော့ပြောပါတယ်ပြည်တော်စုသားတိုင်းသားတွေနဲ့ဖွဲ့စည်းထားတယ်ဆိုပြီးတော့သူတို့ပါတီဟာပြည်တော်စုပါတီပါလို့ပြောတာရှိပါတယ်ခင်ဗျာကြက်ခိုင်ပါတီဆိုလို့ရှိရင်လေဖရယ်ပြည်တော်စုတိဆောက်မယ်ဆိုတဲ့မူသူတို့မှာရှိပါတယ်ခင်ဗျာအဲ့တော့ဒီပေါ်မှာဒီပါတီကြီးတွေရဲ့မူတွေပေါ်မှာတော့ဦးဦးလာဆိုပါပြောခြင်းပါလေ
သူကတော့ပြောခွင့်ရှိပါတယ်ဒါလက်တွေ့မှာပေါ့လေကျွန်တော်တို့ရခိုင်ပြည်သူတွေရဲ့တမန်ရေးမှာလူဝဲမှုတွေပေါ့ရန်ကြက်ခိုင်ပြည်သူတွေလူဝဲချက်တွေကိုအဲ့ဒီပါတီကြီးတွေတကယ်နားလေသလားเนาะအဲ့ဒါအဓိကမေးခွန်းပဲအဲ့တော့ပြည်သူတွေကိုရခိုင်ပြည်သူတွေရဲ့တကယ်တမန်ရေးလူဝဲမှုတကယ်တမန်ရေးကျွန်တော်နင်းနာဆုံးရှုံးမှုတွေကိုအဲ့ဒီလူတွေအသိမှလည်းမပြည့်ဘူးနားလည်းမလည်ဘူးဆိုပြီးတော့မလဲကာလတစ်ခုမှာပြည်တော်စုပါတီရခိုင်ပြည်ကိုကိုစားပြုတယ်ဆိုတာမျိုးကတော့ပြောရင်လည်းပြောခွင့်ရှိတာပေါ့လေဒါကတမိုင်းကတက်တက်ကြတော့ပါလိမ့်မယ်ကျွန်တော်ကဒါမှမတိုက်ခိုက်ချင်ပါဘူ
းဟုတ်ကဲ့ခင်ဗျဒေါက်တာတူကြော်ဦးလာစောဦးရထွန်းကလီလိုက်မမှာခဏနေပေးပါအောင်ကျွန်တော်ဒေါက်တာရံမျိုးသိန်းကိုအမြင်မေးချင်ပါတယ်ဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျ
ကြားပါတယ်ဗျာ
ဟုတ်ကဲ့ကိုရံမျိုးသိန်းခုနဒေါက်တာတူကြော်တို့ခုနဦးလာစောတို့ဦးရထွန်းတို့ပြောတာကြားမိမှာပါကျွန်တော်မေးချင်တာကလာမယ့်ရွေးကောက်ပွဲမှာတိုင်းသားပါတီတွေရဲ့အခန့်ခဏနဲ့ပတ်သက်လို့ဒေါက်တာရံမျိုးသိန်းဘယ်လိုများတုံ့သက်မိပါလဲအဲ
ကျွန်တော်ရဲ့မြင်ကတော့ဗျာလာမယ့်ရွေးကောက်ပွဲမှာတိုင်းသားပါတီတွေဟာပြည်နယ်မင်းဆန္ဒနယ်တွေမှာပုံမူပြီးအလားအလာကောင်းမယ်လို့ကျွန်တော်ကမြင်တယ်။နောက်ဖြစ်နိုင်လို့ရှိရင်ပြည်နယ်တွေမှာတိုင်းနာပါတီကြီးမှာယုံကြည်မှုနဲ့နားလည်မှုတည်ဆောက်ပြီးတော့ခွဲဝေပြီးတော့ရှင်းပြနိုင်မယ်ဆိုလို့ရှိရင်ပြည်နယ်မင်းဆန္ဒနယ်အများစုမှာတိုင်းနာပါတီကြီးအနိုင်ရဖို့အလားအလာများတယ်လို့ကျွန်တော်ကမြင်ပါတယ်
။ဒီနေရာမှာကျွန်တော်မေးချင်တာကဒီကြက်ခိုင်ပါတီကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့တနိုင်ငံလုံးမှာပြိုင်ပါလေအခုကမြို့သားဒီမိုစီဖွဲ့ချုပ်ကလည်းတနိုင်ငံလုံးမှာပြိုင်လာမယ့်အနေအထားမျိုးဖြစ်ပါလာပါတယ်အဲ့တော့တိုင်းသားပါတီတွေအနေနဲ့ဒီပါတီကြီးတွေနဲ့ထိတ်တိုက်ပြစ်မဲ့အနေအထားမျိုးမှာဒေါက်တာရင်မျိုးသိဘယ်လိုသုံးသပ်မိပါလဲ
ကျွန်တော်ရဲ့အယူအဆတော့ပေါ့လေ NLD ပါတီအနေနဲ့တိုင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်တဲ့ပုံစံတက်ပေါ့လေတိုင်းသားပါတီတွေနဲ့မာမိတ်ဖွဲ့ပြီးတော့ဟိုမဲဆန္ဒနဲ့ခွဲဝေပြီးတော့ NLD ပါတီနိုင်မှုအလားအလာများတယ်ပေါ့လေဒီကတော့ကြမ်းတမ်းပါတီအားကောင်းတဲ့နေရာတွေမှာ NLD ပါတီကဝင်ပြိုင်ပြီးတော့အခြားမဲဆန္ဒနယ်တွေမှာတိုင်းသားပါတီတွေကဝင်ပြိုင်တဲ့ပုံစံမျိုးနောက် NLD ပါတီနိုင်ရဖို့ဆိုတိုင်းသားပါတီတွေကဝိုင်းတက်မှုတဲ့ပုံစံမျိုးတိုင်းသားပါတီတွေနိုင်ရဖို့ဆိုတော့ NLD ကလည်းပြန်ပြီးတက်မှုတဲ့ပုံစံမျိုးနဲ့ပြည်내တွေမှာဟိုလက်ချင်းချိန်ပြီးတော့ပေါ့လေဟိုကြောက်ဖြတ်နိုင်မယ်ဆိုရင်ကျွန်တော်အများအချင်းတော့ဟိုတိုင်းသားပါတီတွေအတွက်ကိုအဲ NLD ပါတီအတွက်နိုင်ကိုနိုင်အနေထားဖြစ်မယ်လို့ကျွန်တော်ကမြင်ပါတယ်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီလိုင်းပေါ်သရရှင်တူဖိတ်ခေါ်ခြင်းပါလေကိုနေလင်းဦးကြားပါလားခင်ဗျတူတူတုတ်လုံးနဲ့ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ကြားပါတယ်ဗျကျွန်တော်တကယ်အမြင်ရတော့နည်းနည်းလေးကွဲရတော့ဗောနော်ဒေါက်တာတူးကြပြောတာလေးတွေကိုလည်းတော်တော်လေး လေးစားပါတယ်ပေါ့နော် NLD ကလည်းလှုပ်ရှားတယ်ပေါ့သို့တော့ကျွန်တော်ကတော့ပွင့်လင်းပြောရရင်ကသမ္မတကိုဓာတ်ရိုက်စနစ်ရွေးမယ်အဲ့လိုတိုက်ရိုက်စနစ်ရွေးမယ်ဆိုရင်ဥမာတခုဒေါက်တာတူးကျော်လည်းတူးကြတယ်ကျွန်တော်တို့နိုင်ငံတော်ရဲ့သမ္မတဖြစ်လာနိုင်တဲ့ဥက္ကဋ္ဌဦးလည်းဖြစ်နိုင်တဲ့ရခိုင်ရလူလည်းဖြစ်နိုင်တဲ့မွန်ဝလူလည်းဖြစ်နိုင်တဲ့အဲ့လိုတိုက်ရိုက်ရွေးမယ်ပြည်ရည်ဒီဆိုရအတွက်ကိုတတ်တန်းလွတ်တော်အမတ်တွေဖွဲ့ပြီးတော့နိုင်တဲ့လူအမတ်တွေကဟာလာအုပ်ချုပ်ရေးလုပ်မယ်ဒါဟာ USA system မှာပဲဗျာဆိုလိုတဲ့သဘောကကျွန်တော်တို့က USA နဲ့ဟိုအင်္ဂလိပ် system နဲ့နည်းနည်းဟိုပါပေါ့နော်ပုံပေါင်းထားတဲ့အခါကျတော့ရှုပ်နေတယ်ရှုပ်နေတဲ့အခါကျတော့ခင်းပြောလို့ရှိရင်ပြည်တော်စုဖက်ဒရယ်စင်တစ်ကိုသွားမယ်ဆိုရင်တော့အဲ့လိုပုံစံဟာဒီပြဿနာကြီးအကုန်ရှင်းပြီးသားဖြစ်မယ်လို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေလုံးကိုနေလုံးကျေးဇူးတင်ပါတယ်ခင်ဗျာကိုနေလုံးပြောသားတဲ့ထားမှာသမရဏီယာတဲ့ယူရဲဆိုဗမာဖွဲ့စည်းပုံမှာတော့သမရဏီယာတဲ့ယူတဲ့အနေထားမျိုးတော့မရှိပါဘူးဒါပေမဲ့ဒီနေရာမှာမေးခွန်းတော့ရှိပါတယ်ဒီတိုင်းသားဒေသကိုအခြေခံတဲ့တိုင်းသားပါတီတွေဟာခုနပြောသလိုသမရဏီယာမှာမနေနိုင်ဘူးလားဥပမာခုနဒေါက်တာတူးကြလို့ရှိပါတယ်ဥက္ကဋ္ဌလို့ရှိပါတယ်ရခိုင်အစိုးရလည်းရှိပါတယ်ဒေါက်တာတူးကြဒါနဲ့ပတ်သက်လို့ကျွန်တော်မေးခွန်းရှိပါတယ်ဒေါက်တာတူးကြရှိပါလားခင်ဗျာကြားပါလား
ဟုတ်ကဲ့
ဒေါက်တာတူးကြခုနကပြောသလိုဒေါက်တာတူးကြတို့ဒီတိုင်းသားပါတီအနေနဲ့တိုင်းသားဒေသကိုပဲဦးစားပေးဆောင်ရမယ်ဆိုရင်ခုနလိုမျိုးသမရတနင်္ဂနွေလုံးပြည်အောင်စုသမရဆိုရဖြစ်ခွင့်ဆိုရအနေထားမှုပေါ်မှာကောအားမလျော့သွားနိုင်ဘူးလား
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒါတိုင်းသားဒေသမှာနေထိုင်တဲ့ဒီဒေသခံပြည်သူတွေဟာမိမိဒေသဖွံ့ဖြိုးတိုးတက်ရေးဒါပြည်တော်စုအဖွဲ့ဝင်ဖြစ်တဲ့မိမိပြည်နယ်ဖွံ့ဖြိုးသူတွေရဲ့ကိုပေါ်ရမအတိတ်ကအာရုံစိုးစိုက်တင်တယ်လို့ကျွန်တော်မြင်ပါတယ်။အဲတော့ကျွန်တော်တို့တွားနေတာလေကိုပိုင်ဥချုပ်ရဲ့ကိုပဲပြတန်းကွန်းကိုကြည်မာကိုဖန်တီးကွန်းကိုတွားနေတဲ့ခင်ဗျာ။ဒါညီချင်းရရှိဖို့အတွက်တွားချက်နဲ့ဖြစ်တယ်။အဲကြောင့်မလို့ဒါရပင်တုံကတိကုတ်ပဲဆိုဆိုဘုဇောအောင်ဆန်းကတိကုတ်ပဲဆိုဆိုကိုဒေသကိုဥချုပ်ရဲ့ဆိုတဲ့ဟာရှိရှိလား။ဒါကိုပုံဖော်နိုင်မှညီချင်းရဲ့အစီအမံရရှိနိုင်မယ်။ဒါကြောင့်ကျွန်တော်ကအနာဂတ်အတွက်ပြောကျွန်တော်ရဲ့စေနာအနေနဲ့ကျွန်တော်အမြင်ကိုပြင်ပြချင်တာတခြားပါလဲဆိုလို့ရှိရင်မိမိဒေသကိုအာရုံပုံပြီးစိုးစိုက်ပြီးတော့မှမိမိဒေသဖွံ့ဖြိုးတိုးတက်အောင်လို့ပြီးလို့ရှိရင်ပြည်ထောင်စုအတွက်လည်းပါတီတာဖြစ်တယ်။အဲဒေသတိုင်းဒေသပြည်နယ်တိုင်းပြည်နယ်တိုင်းတိုင်းပြည်ကြီးတိုင်းကဒီလိုလုပ်မယ်ဆိုရင်ပြည်ထောင်စုကြီးကလည်းပြည်ထောင်စုတိုးတက်သွားမှာပဲ။အားလုံးဘူဖူကပဲအာရုံပြုတော့မှဘူဖူမှာပဲနေရာယူခြင်းတဲ့စိတ်ကလည်းဆိုလို့ရှိရင်ဒီပြည်နယ်တွေမှာအားနေသွားမယ်။ဒါကျွန်တော်ပြောအနေနဲ့ကတော့ဒါခုဒေသဖွံ့ဖြိုးတိုးတက်ရေးပြည်ထောင်စုရဲ့အစီအပိုင်းတစ်ခုဖြစ်တဲ့ရှင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုဒါပို့ရအာရုံစိုက်ခြင်းတွေ
။အဲ
ဒါကဒါကျွန်တော်ရဲ့ပြောမယ်ဆိုရှင်နော်ပြည်ထောင်စုတရားနဲ့ပူပေါ်မယ်။ပြီးလို့ရှင်ဒါဒီလိုလိုသူ့ပြည်နယ်သားတွေရဲ့ဒီအားရကျေနပ်မှုလည်းပူရှိလာမယ်။ solution တစ်ခုလုံးခြုံပြီးပြောမယ်ဆိုရင်ပြည်ထောင်စုတစ်ခုလုံးအတွက်အကျိုးရှိတာ
။ဟုတ်ကဲ့။
ဒါမယ်လို့ကျွန်တ
ော်ဟုတ်ကဲ့ကျွန်တော်ဦးလာစောမေးချင်ပါတယ်ခင်ဗျာ။ဦးလာစောခုနပြောသွားတဲ့အထဲမှာဒီတိုင်းသားပါတီနိုင်ငံရေးပါတီကြီးတွေကတိုင်းသားပါတီတွေကလည်းမဟာမိတ်မလုပ်ဘူးဆိုတဲ့အနေအထားရှိတယ်ခုနကျွန်တော်ကြားလို့ပဲကြံ့ခိုင်ရေးပါတီဆိုလို့ရှိရင်လည်းသူအားလုံးကနိုင်ဖို့ကြိုးစားနေတယ် NLD ပါတီဆိုလို့ရှိရင်လည်းအားလုံးကနိုင်ဖို့ကြိုးစားနေတယ်အဲ့တော့တိုင်းသားတွေနဲ့မဟာမိတ်ပြုမှုအားနေနေတာဘာကြောင့်လို့သုံးသပ်ပြပါလဲတိုင်းသားတွေဘက်ကရောဘာလို့လုပ်လဲတော်တော်ဦးလာဆိုဘာလို့မြင်ပါလဲ
ကျွန်တော်တို့ကလေကျွန်တော်တို့ကတော့ကိုတူးကိုချွန်ပါပဲကျွန်တော်တို့မှအဲ့ဒီဗမာပြည်ပါတီကြီးနဲ့ကျွန်တော်တို့နဲ့အများကြီးကွာပါရယ်เนาะဟိုနိုင်ငံတကာအတိမတ်ပြည်မှုဟိုအနာရတဲ့ပါတီဆိုလဲကြောထောင်းနောက်ခံပေါ့လေအတိုက်ခံပါတီဆိုလို့ရှိရင်လဲအဲ့ဒီနိုင်ငံတကာထောက်ပံ့မှုကျွန်တော်တို့ကတော့ဟိုကိုတူးကိုချောင်ပြီးတော့ကိုယုံကြည်တာကိုတော်တဲ့လမ်းညောင်ပေါ့ဗျာအဲ့တော့ကျွန်တော်တို့ကတော့ဟိုနိုင်ငံရေးအဖြစ်ဒီဥတူအပြန်အလှန်လေးစားမှုတစ်ခုကျွန်တော်တို့လိုချင်တယ်အဲ့တော့ကျွန်တော်တို့ကတော့ဒီမိုကရေစီနီးရကျွန်တော်တို့မရွေးဘူးကျွန်တော်တို့ပြိုင်လို့ရပါတယ်နော်အဲ့တော့ကျွန်တော်တို့ကအဲ့ဒီနားလည်မှုတိဆောက်မှုမရဘူးဆိုတဲ့ပိုင်းကတော့ကျွန်တော်ချင်တယ်เนาะဗမာပြည်မှာဘယ်အာဏာရတဲ့ပါတီပဲဖြစ်ဖြစ်အတိုက်ခံပါတီပဲဖြစ်ဖြစ်ကျွန်တော်ချင်တယ်မဟာဗမာဝါရတော့မကင်းဘူးလို့ကျွန်တော်ထင်တယ်ဗျအဲ့ဒါပဲ
ဟုတ်ကဲ့
เนาะအဲ့တော့ကျွန်တော်တို့ပုံမှာတန်ဖိုးထားလေးစားမှုကအင်မတန်နည်းတယ်ခင်ဗျကျွန်တော်တို့လည်းเนาะကျွန်တော်တို့လည်းပြည်တော်စုစစ်စစ်ကြီးပေါ်ဖို့အတွက်เนาะဗမာကြီးကျွန်တော်ရင်းနှီးပြရသလိုကျွန်တော်တို့တိုင်းရင်းသားတွေလည်းကျွန်တော်တို့ဖက်ပေါင်းစုံကျွန်တော်တို့အများကြီးစတိပေးရတယ်ဆိုတော့အဲ့ဒီဗမာပါတီကြီးတွေနားလည်ဖို့ကောင်းတယ်ဗျ။
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါလေအချိန်နဲ့သိမရလို့လို့ပါဒီတိုင်းသားပါတီတွေအနေနဲ့တိုင်းသားအရေးကိုပဲအဓိကဦးစားပေးပြီးတော့လုပ်မှလားတပီလုံးနဲ့ဆိုင်တဲ့ဒီမိုစီရေးကိစ္စတွေကိုရောအားစိုက်သွားဖို့ရှိလားဘယ်လိုရည်တည်သွားမှာလဲ။ဦးလာစောတို့ပါတီအမြင်ကိုကျွန်တော်သိချင်ပါလေ။
ကျွန်တော်တို့ကတော့လေကျွန်တော်တို့ခုနကပြောလို့တိုင်းရင်းသားတွေရဲ့ကိုပိုင်ကြားခံကိုပါလေကျွန်တော်ဆုံးယုံထားတဲ့ခွင့်ရေးတွေကိုကျွန်တော်တောင်းဆိုနေပါတယ်။ဒါလိုပဲစစ်မှန်တဲ့ပြည်ထောင်စုကြီးပေါ်ထွန်းဖို့အတွက်လည်းကျွန်တော်တို့တတတအားကျွန်တော်ဘယ်တော့မှပါရပါရပြည်တွင်းစီချုပ်ညာကြီးချုပ်ငင်းကြီးအပါဝင်ပေါ့လေအဲ့လိုတိုင်းသားတောင်းလို့ကျွန်တော်လုပ်ဖို့ခွင့်ရရှိတယ်ဒါပေမဲ့ကျွန်တော်ရဲ့လက်ငင်းတာဝန်ကတော့ကျွန်တော်တို့ဖက်ပေါင်းစုံကျွန်တော်တို့ ချွတ်ချုံကြရတဲ့ပြည်နယ်တွေပေါ့လေဖက်ပေါင်းဆိုကျွန်တော်ဖိနှိပ်ခံတဲ့ပြည်နယ်တွေရဲ့အဲလူလူချင်းလူလူတူလူပေါ့ဗျာရှင်းတန်းဖို့အတွက်ပဲကျွန်တော်တို့လောလောဆယ်မှာကျွန်တော်လုပ်မယ်ဒါပေမဲ့ကျွန်တော်တို့ပြည်ထောင်စုရေးကိုလည်းကျွန်တော်ဘယ်တော့မှမမေ့ပါဘူ
းဒိုင်းလီလိုက်စီစဉ်အချိန်လေးဆီသွားလို့ပါပါဝင်ဆွေးနွေးပေးကြတဲ့ဒေါက်တာတူးကြာဦးလှစောဒေါက်တာရံမျိုးသိန်းဦးရထွန်းကျွန်တဲ့တော်ရှင်တွေအားလုံးကိုကျွန်တော်တို့ကျေးဇူးအထူးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပြီးပါ
ကိုတညုံစီစဉ်တင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။ဒီစီစဉ်ပါဝင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုနိုင်ပါလိမ့်ရှင်။အခုဆက်ပြီးတော့လာမယ့်အင်္ဂါနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးပါရစေရှင်။
မကြသေးခင်နှစ်တွေအတွင်းပြောင်းလဲတွေတွေ့မြင်လာခဲ့ရတဲ့မြန်မာနိုင်ငံမှာတချိန်ကဖိနှိပ်မှုတွေအောက်ခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ရတဲ့ဒီမိုကရေစီအင်အားစုတွေနိုင်ငံရေးမှာအရင်ကထက်ပိုပြီးနေရာယူနိုင်လာပါပြီလားစစ်အစိုးရကနေအရက်သားအဖြစ်ပုံစံပြောင်းအုပ်ချုပ်လာတဲ့အာဏာပိုင်တွေကပဲနိုင်ငံရေးမှာပိုပြီးခြေကုပ်ရလာပါသလားအပြောင်းလဲတွေကြောင့်ဘယ်သူကပိုပြီးနိုင်ငံရေးအရာအသာစီးရလာနေတယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါအဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
တော်ရရှင်တွင်နေနဲ့အင်္ဂါနေ့ညစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစီရှင် VOA ကအခုလိုထုံးလွှင့်ပေးနေတဲ့စီစဉ်တွင်နဲ့ပတ်သက်လို့စာရေးသားခြင်းကြရတယ်ဆိုရင် VOA မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့ပေးပို့နိုင်ပါတယ်အီးမေးလ်နဲ့ပေးပို့လိုသူတွေအတွက်ကတော့ burmese@voanews.com ဖြစ်ပါတယ်ရှင် VOA ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါလေရှင်အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ရှင
်တောင်တရုတ်ပင်လယ်မှာတရုတ်နိုင်ငံကပိုင်နက်နယ်မြေတွေတမတ်ရယူတဲ့လူဆောင်ချက်တွေဟာနိုင်ငံတကာစီးပင်းစည်းကမ်းတွေကိုကျော်လွန်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတွန်ကာတာကပြောလိုက်ပါတယ်ဒါအပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာတွေမှာစစ်ဖက်အမြင်နဲ့နောက်ထပ်ဘယ်လိုလူဆောင်ချက်မျိုးကိုမဆိုအမေရိကန်ပြည်ထောင်စုကဆန့်ကျင်တယ်လို့လည်းဆိုပါတယ်တရုတ်ကကျွန်းတွေစောက်လုပ်နေတဲ့ပမာဏနဲ့လူလုံကျွန်းတွေမှာစီးရဲအမြင်နဲ့နောက်ထပ်လှုပ်လာနိုင်ကြတဲ့ပေါ်အမေရိကန်ပြည်ထောင်စုကအထူးပဲစိုးရိမ်နေလို့စင်ကာပူမှာကျင်းပတဲ့ Shangri-La လူငယ်ရေးဆိုင်ရာအဆင့်မြင့်ညီလာခံတစ်ခုတွင်ကာကွယ်ရေးဝန်ကြီးကာတာကစနေနေ့မှာပြောပါရယ်စီးရီးယားနိုင်ငံအာလပ်ပိုမြို့ကအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်တွေထိန်းချုပ်ထားတဲ့နေရာတွေကိုစီးရီးယားအစိုးရစစ်တပ်ရဲရင်တွေကစနေနေ့မှာဖောက်ခွဲရေးပစ္စည်းတွေအပြစ်တင်ထားတဲ့စီပိုင်းဘုံးတွေပစ်ချတိုက်ခိုက်ပါရယ်တိုက်ခိုက်မှုကြောင့်အရသာအများစုဖြစ်တဲ့လူ82ယောက်သေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရပါရယ်အလဘူဂျီလက်ဒေတာအယ်ဘပ်မျိုးကဆုခ်အယ်ဟာလို့ခေါ်တဲ့လူစီကားတဲ့ဇေးတခုကိုလေကြောင်းကတိုက်ခိုက်တာမှာအမျိုးသားတွေကြီးဖြစ်တဲ့လူ59ဦးသေဆုံးတယ်လို့ပြည်တွင်ခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။အကြပ်ဖက်ဇေးတခုကိုဘုံကျဲတိုက်ခိုက်တဲ့ပေါ်နိုင်ငံတကာကအပြင်းထန်ဆုံးပြစ်တင်ရှုတ်ချတင်တယ်လို့စီးရီးယားဆိုင်ရာကုလသမဂ္ဂအထူးတန်တမန်စတက်ဖန်ဒိုမစ်တူရာကပြောပါတယ်။ရွှေပြောင်းဝင်ရောက်သူ4200ကျော်ကိုလေပြာကန့်လွန်ပင်လယ်ထဲမှာတရက်ထင်းနဲ့ကယ်တင်လိုက်ပါတယ်။ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေမှာကောင်းမွန်တဲ့နေထိုင်မှုဘဝရဖို့အတွက်မြေထဲပင်လည်းကိုဖြတ်ပြီးအဲ့ဒီနိုင်ငံတွေစီသွားဖို့ကြိုးစားကြတာလို့အီတလီတာဝန်ရှိသူတွေကပြောပါတယ်။ဥရောပသမဂ္ဂ EU ရဲ့ထိပ်တန်းတာဝန်ရှိသူ89ဦးကိုရုရှားကခီးသွွားလောက်ကင်ပိတ်ပင်လိုက်တာဟာယူကရိန်းငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုထိခိုက်စေနိုင်တယ်လို့ဂျာမနီနိုင်ငံသားရဲဝန်ကြီး Frank Walter Steinmeier ကပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ်။ကျွန်မတော့နန္ဒာချက်ပါရှင်။VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့ကလိုင်းနိုမီတာ16 kHz 1063ညကလိုင်းနိုမီတာ19 kHz 15565နဲ့ကလိုင်းနိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.